to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လင်းပေးနေပါပြီ။ဆိုင်းလိုမီတာ2532နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီရှင်။အင်္ဂါညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညကျပါရှင်။ဒီကနေ့ညဖက်တင်းတွေကိုကိုဝင်းမင်းနဲ့ကျမနင်္ဂလာတို့ပြောပြမှာပါ။အမေရိကန်လေကြောင်းတက်ခတ်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကတိတ်ဆုံးသွားတဲ့အီရန်ထိပ်တန်းတပ်မိုးဂတ်စမန်ဆူလမနီရဲ့စာပနာအခမ်းအနားမှာလူနည်းမိလို့တိတ်ဆုံးသူ40နဲ့ဒဏ်ရာသူ200ကျော်ရှိကြောင်းအီရန်နိုင်ငံပိုင်တင်းကဒီကနေ့ကြေညာပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရင်းအထက်လွှတ်တော်ရဲ့စစ်ဆေးကြားနာမှုမှာလွှတ်တော်ကသမန်စာထုတ်ဆင့်ခေါ်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောလ်တန်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့ရာသီဥတုကောင်းလာပြီးတော့မိုးရွာသွန်းလာတာကြောင့်ပြီးခဲ့တဲ့3လကလေးကလောင်ကျွမ်းနေတဲ့တော်မီကြီးငိမ့်တက်နိုင်ဖို့အထောက်အကူဖြစ်လာစေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမွန်
။ဟုတ်ကဲ့ပါရှင်။အင်္ဂါညအတွက်သောရရှင်နေနာဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေမှာတော့အီရန်နဲ့အမေရိကန်ကြားအပြန်အလှန်လက်တုံ့ပြန်မယ်ဆိုတဲ့ချိန်ချောက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေဘက်ကနှစ်ဖက်စလုံးထိန်းသိမ်းတိမ်လုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမှာတော့ဒီကနေ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ထဲမှာဘုံးပေါက်ကွဲမှုဖြစ်ခဲ့ပါတယ်။
ဘုံကူရာကစလာရီကူလိုမာဝါကလေးနီနဲဝါကျောင်းဆရာတယောနဲ့ရုပ်ဆောင်ကဘောတာမွန်တောမွန်တောနဲ့ပြေဆရာပါပါ
ဒီသတင်းနဲ့အတူဒီနေပြည်တော်မှာဒီကနေ့တွေ့ဆုံကြတဲ့ MCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းနောက်ပြီးတော့ဒီကချင်းမျိုးသားနဲ့ကျင်းပကြမယ့်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းဝင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်လေကြောင်းတိုက်ခတ်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကတိတ်ဆုံးသွားတဲ့အီရန်ထိပ်တန်းတပ်မိုးဂတ်စမ်ဆူလီမနီရဲ့အစပနာအခမ်းအနားမှာလူနေမိလို့တိတ်ဆုံးသူ40နဲ့ဒဏ်ရာရသူ200ကျော်ရှိကြောင်းနိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါတယ်။ဆူလီမနီရဲ့အလောင်းကိုစားရီမြို့ကာမန်မှာမြေမချခင်လုပ်တဲ့အစပနာအခမ်းအနားကိုထောင်ပေါင်းများစွာသောအီရန်ပြည်သူတွေတက်ရောက်လာတာပါ။ဆူလီမနီရဲ့အစပနာအခမ်းအနားကိုတီရန်ကိုအမ်နဲ့အက်ဆက်မြို့တွေမှာလည်းဒီသတင်းပတ်ထဲမှာပဲအသီးသီးကျင်းပခဲ့တာပါ။အခုလိုလူနေမိပြီးတော့တိတ်ဆုံးမှုတွေရှိတဲ့အတွက်အလောင်းမြေချမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းအဆိုအရသတင်းကကြေညာပါတယ်။အမေရိကန်ရဲ့လက်ချက်ကြောင့်ဆူလီမနီတိတ်ဆုံးခဲ့တဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ကလည်းအလားတူတံပြန်ဆောင်ရမယ်လို့ပြောဆိုထားတဲ့အတွက်ဒေသရင်းပဋိပက္ခတွေကြီးထွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါ။ဒီသတင်းမှာအစောပိုင်းမှာပဲအီရန်တော်လောင်ရေးပြည်ဆောင်တပ်ကောင်ဆောင်ဟိုစိန်ဆလာမီကလည်းအမေရိကန်တို့ရဲ့လှုပ်ရက်အတိုင်းအတိအကျလက်တုံ့ပြန်သွားမယ်လို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဣရတ်နိုင်ငံမြို့တော်ပဲကတဲ့လေးစိတ်အပြင်ဘက်မှာဆူလီမနီတိတ်ဆုံးခဲ့တာပါ။ဣရန်တို့ကြော်တော်နောက်ခံပေးထားတဲ့ဣရတ်နိုင်ငံတွေကပြည်သူစစ်တွေရဲ့လက်ချက်ကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေတိတ်ဆုံးရတဲ့အပေါ်ဆူလီမနီကိုအမေရိကန်ကပြစ်တင်ပြောဆိုထားပါတယ်။ဒါအပြင်ဒေသတွေအမေရိကန်တွေနဲ့စာအုပ်တွေကိုတိုက်ခတ်ဖို့ဆူလီမနီကအစီအစဉ်နေတယ်လို့လည်းအမေရိကန်စာဝန်ရှိသူတွေကစွပ်စွဲပြောဆိုထားပေမဲ့လူသိရှင်ကြားထုတ်ပြန်တာမျိုးတော့မရှိပါဘူး။အခုလိုနိုင်ငံခြားသတင်းမှမှုတွေတိုးလာတဲ့ချိန်မှာပဲနယူးယောက်မြို့ကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့ဣရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဇာရက်ကြော်ရည်ပြည့်ပြည်ဝင်ခွင့်ဗီဇာကိုအမေရိကန်ကညှင်းပယ်လိုက်ပါတယ်ဒီခေတ်တပ်ကအမေရိကန်လေကြောင်းတိုက်ခတ်ခဲ့ပြီးရဲ့ပိုင်းတွင်မှာပဲ2015အီရန်နျူကလ িয়ার သဘောတူစာချုပ်ပါအချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့လည်းအီရန်ကကြေညာထားတာဖြစ်ပါတယ
်အီရန်နိုင်ငံသားဝင်ကြီးကသူတို့ရဲ့ထိတ်တန့်တံဖို့ကြီးကိုအမေရိကန်ကလှုပ်ကြံခဲ့တဲ့ပေါ်ပြင်းပြင်းထန်ထန်လက်တုံ့ပြန်မယ်လို့ဒီနေ့ပဲသတိပေးလိုက်ပါတယ်တဟူရန်နိုင်ငံရေးဆွေးနွေးပွဲကြီးထဲမှာအီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဘတ်ဇာရစ်ကအခုလိုသတိပေးလိုက်တာပါနိုင်ငံသားဝန်ကြီးဇာရစ်ကအမေရိကန်အနေနဲ့သူ့ရဲ့မစင်မချင်းလုပ်ရက်အတွက်ထိခိုက်နေတာမှုအပြင်းထန်ဆုံးဖြစ်မဲ့နေရာနဲ့အချိန်မှာထတ်တူကြတဲ့တံပြန်ကြိုးခံစားစေရမယ်လို့သတိပေးလိုက်တာပါ။ဒါပေမဲ့ဘလို့တိုက်ခိုက်မှုမျိုးလုပ်သွားမယ်ဆိုတာကိုတော့ဝန်ကြီးဇာရစ်ကအတိအကျမပြောသွားပါဘူး။အမေရိကန်ရဲ့လက်ကျောက်တိုက်ခိုက်မှုကြောင့်သိဆုံးသွားတဲ့အီရန်ဘုချုပ်ကက်ဆမ်ဆူလီမန်ရဲ့ဇာပနာအခမ်းအနားကိုသူ့ဇာတိမျိုးကာမန်မှာကျင်းပနေချိန်မှာဝန်ကြီးဇာရစ်ကရဲ့ပြောဆိုချက်ထွက်လာတာပါ။ဘုချုပ်ဆူလီမန်ရဲ့ဇာပနာအခမ်းအနားကိုသူ့ဇာတိမျိုးအပြင်နိုင်ငံတွင်းကမျိုးကြီးတွေမှာရက်တွေနဲ့ချီကျင်းပနေခဲ့ကြပါလေ။တရင်လာနေတုန်းကတော့ဆလမနီရဲ့ရုပ်ချင်းအလောင်းကိုမြို့တော်တေဟရန်သယ်ယူသွားပြီးဘာသာရေးကောင်းဆောင်အယာတူလာအလီခိုမီနီကအခေါင်းရှိမျက်ရည်ချခဲ့တယ်လို့ဇာပနာခန္ဓာတက်လာသူတွေကလည်းအမေရိကန်ရဲ့လူရဲ့ပေါ်လက်တုံပြန်ကလန်စားချေဖို့တောင်းဆိုခဲ့ကြပါလေ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့အမေရိကန်ကတောက်ချာနေမှာလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်ဘက်ဒက်မြို့လေစိမ်းသားမှာဖူချုပ်ဆလမနီချဆုံးခဲ့တာဖြစ်ပါလေ။
American Tamra Donald Trump ကို တရား ဆွဲ ဆို ရေး အထက် လွှတ်တော် ရဲ့ စစ်ဆေး ကြမ်းတာ မှု မှာ လွှတ်တော် က တမန် စာ ထုတ် ဆင့်ခေါ် ရင်တော့ လာရောက် ထွက်ဆို မယ် လို့ American အမျိုးသား လုံခြုံရေး အကြံပေးဟောင်း John Bolton က ပြောလိုက်ပါတယ်။ ဒီနှစ်ထဲ ကျင်းပဖို့ ရှိတဲ့ တမန်ရွေးကောက်ပွဲ မှာ နိုင်ငံရေး ပြိုင်ဘက် ဖြစ်နိုင်ရေး ရှိတဲ့ သူ့ တမန် ဟောင်း Joe Biden ကို စုံစမ်းပေးဖို့ Ukraine ကို တမန် Trump က ဖိအားပေးခဲ့သလား ဆိုတဲ့ အထက် လွှတ်တော် ကြမ်းတာ မှု မှာ John Bolton စီက အဓိက ထွက်ဆိုချက်တွေကို Democrat အမတ်တွေ ရမယ်အလားအလာတွေ ရှိနေပါပြီ။ ဒီ ကြမ်းတာ မှု မှာ တမန် Trump ရဲ့ အဓိက အကြံပေး 4 ဦးထက က တဦးဖြစ်တဲ့ဘောလ်တန်ကိုစင်ခေါ်မြင်မြင်တင်တယ်လို့အထက်လွှတ်တော်ဒီမိုကရက်ကောင်ဆောင်ချက်ရှူမာကပြောပါရယ်။ဒါပေမဲ့လည်းတမရထရမ့်ကိုအရေးယူရင်အထက်လွှတ်တော်ကြာနာမှုနီးဖြူဟာရီနဲ့ပတ်သက်လို့အင်ဂျီရောရှင့်နေရင်းနဲ့ပူပေါင်းဆောင်ရွက်နေတဲ့အထက်လွှတ်တော်လူများစုကောင်ဆောင်မစ်ချ်မက်ကော်နယ်ကတော့တက်တည်စင်ခေါ်မှုတွေလုပ်ဖို့မလိုဘူးဆိုပြီးတော့ကန့်ကွက်နေပါရယ်။ဒီမိုကရက်အမတ်ချက်ရှူမာကလည်းတမရထရမ့်ရဲ့လိုရက်ကိုကြမ်းကြိမ်ထွက်ဆိုပြီးတော့ခုခံချေပါနိုင်မယ်သူတယောက်မှမရှိတော့ဘူးလားဆိုပြီးတော့တံပြန်မေးခွန်းထုတ်ထားပါရယ်။တမရထရမ့်ရာထူးကဖယ်ရှားဖို့ဆိုရင်အထက်လွှတ်တော်အမတ်တရားထဲက၃ပုံ၂ပုံထောက်ခံမဲ့ပေးရမှာဖြစ်တဲ့အတွက်ဒီမိုကရက်အမတ်၄၈ဦးစလုံးထောက်ခံမဲ့ပေးခဲ့မယ်ဆိုရင်တော့တမရထရမ့်ရဲ့ Republican အမတ်၂၀ရဲ့ထောက်ခံမဲ့ရဖို့လိုအပ်ပါတယ်
။ဂျပန်ကနေထွက်ပြေးလွတ်မြောက်သွားတဲ့ Nissan ကားကုမ္ပဏီဥက္ကဋ္ဌဟောင်းရဲ့စနစ်ကိုဖမ်းမိတ်ထုတ်လိုက်ပါတယ်။ Nissan ကားကုမ္ပဏီအကြီးအကဲဟောင်း Carlos Ghosn ဟာငွေကြေးအလွဲသုံးစားပြုမှုနဲ့တရားရင်ဆိုင်နေရချိန်မှာအိမ်မှာအာမခံတဲ့အနေနဲ့ချင်းဂျပန်ကနေပြေးခဲ့တဲ့အပတ်ကပဲ Lebanon နိုင်ငံကိုထွက်ပြေးခွလုံခဲ့တာပါ။ဂျပန်တရားရုံးကတော့စနီကယ်ရိုဂုံးအနေနဲ့လဲသူ့ခင်ဗျအမှုရင်ဆိုင်ရခြင်းတရားရုံးမှာပြီးခဲ့တဲ့နှစ်ကပဲမှားရင်ထွက်ဆိုမှုတွေလုပ်ခဲ့တယ်လို့ဆွဆွဲတရားဆွဲခဲ့ပါတယ်။တကယ်တော့ဂုံးစ်ကိုတင်းကျပ်တဲ့စီမံအောက်မှာအာမခံတဲ့အိမ်မှာပေးနေရကနေဒီဇင်ဘာ29ရက်နေ့မှာအခုလိုထွက်ပြေးနိုင်ခဲ့တာကြောင့်ဂျပန်ကသူ့ရှေ့နေဖွယ်တဲ့ဥပဒေထိန်းချုပ်အရာရှိတွေကိုအံအားတင်သွားစေခဲ့ပါတယ်။ဂုံးစ်အနေနဲ့Nissan ကုမ္ပဏီခွဲတစ်ခုကနေသူ့ပုဂ္ဂိုလ်ရေးသုံးဖို့အတွက်ဒေါ်လာ3000နဲ့ချီငွေလွှဲပြောင်းရယူခဲ့တာနဲ့သူ့ဝင်ငွေကိုရှော့ပြခဲ့တာတွေကြောင့်2018ခုနှစ်နိုဝင်ဘာလကတည်းကအဖမ်းခံခဲ့ရတာပါ။ဒါပေမဲ့ပြီးခဲ့တဲ့ AP လမှာသူ့ကိုအမ္ဘာကန်နဲ့လွှတ်ပေးခဲ့ပေမဲ့သူ့ဇနီးနဲ့ဆက်သွယ်မှုပေါ်ကန့်သက်ထိန်းချုပ်ထားတာတွေပါဝင်တင်းကျပ်တဲ့ထိန်းချုပ်မှုတွေချလိုက်ခဲ့ပါတယ်။ Gonsberg ကတော့ဗေရစ်မြို့တော်မှာနတ်ထံသတင်းစာရှင်းလင်းပွဲလုပ်ပြီး Nissan အမှုဆောင်ရာရှိတွေအနေနဲ့သူ့အရင်စီစဉ်ထားခဲ့တဲ့ Nissan နဲ့ပြင်သစ် Renault ကားကုမ္ပဏီတို့ပူးပေါင်းရေးစီမံချက်ကိုမကြိုက်တာကြောင့်အခုလိုလှုပ်ကြံတရားစွဲအာဏာသိမ်းချုပ်ချခဲ့တဲ့ထောက်ထားတွေကိုချပြသွားမယ်လို့ဆိုနေပါတယ်ခင
်ဗျာ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American ရဲ့အင်္ဂါနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်ဖို့လက်တွေ့ကျတဲ့နှိမ့်လန့်တွေသိကိုလိုအပ်နေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ငါဒီကနေ့ပြောပါရယ်မြောက်ကိုရီးယားကောင်းဆောင်တဲ့လိုအပ်ရင်ပျုံယမ်းမြို့မှာတွေ့ဆုံဖို့အဆင်သင့်ရှိနေပါတယ်လို့လည်းသမ္မတမွန်ဂျေအင်ငါအချင်းချင်းပြောဆိုသွားတာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းသမ္မတမွန်ဂျေအင်ငါဆိုးလ်မြို့နစ်တကူမိန်ခိုမှာထည့်သွင်းပြောကြားသွားတာလည်းဖြစ်ပါရယ်အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးရှေ့ဆက်နိုင်ဖို့သူ့ဘက်ကအသက်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမယ်လို့လည်းကတိပြုသွားပါရယ်စစ်မဲ့ဆုံးဒေသမှာရှိတဲ့ကေဆောင်ဆက်မှုဆောင်နဲ့မြောက်ကိုရီးယားနိုင်ငံက Mount Komgan မှာစစ်ပွဲအတွင်းကွဲကွာသွားတဲ့တောင်မြောက်ကိုရီးယားနိုင်ငံသားတွေတွေ့ဆုံရင်းကိစ္စပြန်ပြီးတော့စတင်ဖို့တိုက်တွန်းသွားမယ်လို့လည်းသမ္မတမွန်ကပြောဆိုပါရယ်ဒါအပြင်2023မှာကျင်းပမယ့် Olympic အားကစားပွဲကိုတောင်မြောက်ကိုရီးယားနိုင်ငံပူးတွဲပြီးတော့လက်ခံကျင်းပနိုင်ရေးအဆိုပြုလျှောက်ထားချက်ကလည်းနိုင်ငံညီညွတ်ရေးအခါသမယဖြစ်လာစေနိုင်တယ်လို့နိုင်ငံကြားဆက်သွယ်ထားတဲ့ယထာလန့်ကိုအဆုံးသတ်သွားဖို့လည်းလှုပ်ကိုင်းသွားမယ်လို့သမ္မတမွန်ကကတိပြုပြောဆိုသွားပါရယ်ဒါအပြင်တောင်ကိုရီးယားရဲ့တင်ပို့ကုန်တွေအပေါ်ဂျပန်ရဲ့ကန့်သက်ချက်တွေရုပ်သိမ်းပေးရင်နိုင်ငံစစ်ဆန်ရေးလင်းလင်းမင်းမင်းတိုးတက်လာပါလိမ့်မယ်လို့လည်းသမ္မတမွန်ဂျေအင်းကပြောဆိုသွားတာပါစစ်တွင်းကာလမှာအတင်းအကျပ်အလုပ်သမားခိုင်းစေမှုနဲ့ခုနှစ်ပိုင်းအတွင်းဂျပန်နဲ့ကိုရီးယားနိုင်ငံကြားလျော်ကြေးကိစ္စနဲ့ပတ်သက်ဖို့တင်းမာမှုတွေကြီးထွားလာရကတောင်ကိုရီးယားရဲ့အစင်းမြင့်နီးပညာတင်ပို့ကုန်တွေကိုဂျပန်နိုင်ငံကကန့်သက်ထားတာလည်းဖြစ်ပါတယ
်အိန္ဒိယနိုင်ငံနယူးဒီလီမြို့ဘတ်စကတ်တစင်းပေါ်မှာ2012ခုနှစ်တုန်းကမင်းကလေးတစ်ယောက်ကိုအုပ်စုလိုက်မတင်းချင်းတပ်ဖြတ်ပြီးသူချင်းကလေး၄ယောက်ကိုဒီနေ့ပဲတည်တံချမှတ်လိုက်ပါပဲ။အဲ့ဒီဖြစ်ရကြောင်းအိန္ဒိယနိုင်ငံတဝန်ဆန္ဒပြမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တယ်လို့အိန္ဒိယရဲ့လိမ္မိုင်းဆိုင်ရာကြံဖတ်မှုပေါ်ကဘာကဘာအယုံစိုက်လာစေခဲ့ပါပဲ။သူတို့အားလုံးကိုဇန်နဝါရီ22ရက်နေ့မှာကြိုးမိန်ပေးဖို့နယူးဒေလီတရားဝန်တစ်ခုကအမိန့်ချခဲ့ကြောင်း The Press Trust of India သတင်းဌာနကဖော်ပြလိုက်ပါပဲ။သူတို့ရဲ့နောက်ဆုံးယူကန်တစ်ခုကိုအိန္ဒိယအစိုးရတရားရုံးကပြီးခဲ့တဲ့လမှာပယ်ချခဲ့တဲ့အတွက်အခုလိုတည်မိန့် တည်တံချမှတ်မယ်ပေါ်အများကတော့မျှော်လင့်ထားပြီးသားလည်းဖြစ်ပါတယ်။အခုချမှတ်လိုက်တဲ့တည်တံဖြစ်တံကိုအိန္ဒိယသမ္မတဒူရီကသာပြောင်းလဲပြင်နိုင်ပြီးမယ်အခုလိုဖြစ်လာနိုင်ဖို့အခြေအနေကတော့နေနေပါတယ်။အသက်23နှစ်အရွယ်အကျော်စစ်ဗီဒါကျောင်းသူနာဖျားရာဟာယောက်ျားလေးမိစေတရားနဲ့ရုပ်ရှင်ချီပြီးအိမ်ပြန်ဘတ်စကားပေါ်မှာမျိုးသား6ဦးရဲ့မတရားပြုကျင့်ခံရရတာပါ။အဲ့ဒီလူတွေကိုနာဖျားရာအဲ့ဒီလူတွေကနာဖျားရာကိုမတရားချင်းတန်တုပ်တွေနဲ့ထိုးနဲ့တက်ခတ်ပြီးယောက်ျားလေးပေါ်ကိုတန်တုပ်တွေနဲ့တက်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုကြံဖက်ပြီးသူတို့နှစ်ယောက်ကိုအဝတ်တွေချက်ပြီးလမ်းဘေးမှာပြစ်ချခဲ့ကြပါလေ။အဲ့ဒီလိုအခင်းဖြစ်ပြီးတရေနှစ်ပတ်ကြာမှပဲကျောင်းသူနာပြာယာတည်ဆုံသွားခဲ့တာပါ။လိမ်ပိုင်းဆိုင်ရာပြစ်မှုကင်တွယ်မှုမှာနှစ်တွင်နဲ့ချီချလေးရှိတဲ့အိန္ဒိယမှာဒီမှုကတော့အမြန်ဆုံးကင်တွယ်စစ်ဆေးခဲ့တာဖြစ်ပါလေ။ပြစ်မှုကျူးလွန်ခဲ့သူ6ဦးတည်းက၄ဦးတည်တံချခံရပြီးတူကတော့ချုပ်ချနေတဲ့အချိန်ကျိုးဆွဲချတည်ဆုံသွားပါလေ။ကျန်သူကတော့ပြစ်မှုကျူးလွန်ချိန်မှာအဆက်မပြေသေးတဲ့အတွက်လူငယ်သူပြင်းအကြောင်းကိုသုံးနှစ်ပို့ပြီးတည်တံချထားပါလေ။
ဩစတြေးလျနိုင်ငံမှာရာသီဥတုကောင်းလာပြီးတော့မိုးရွာသွန်းလာတာကြောင့်ပြီးခဲ့တဲ့3လကတည်းကလောင်ကျွမ်းနေတဲ့တော်မီကြီးကိုငြိမ်းသက်ဖို့အထောက်အကူဖြစ်လာစေပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ပိုင်းမှာအခုသတင်းတစ်ပတ်လုံးမိုးရွာသွန်းပြီးတော့အပူချိန်ရောက်မယ်လို့လည်းခန့်မှန်းထားတာပါ။အခုလိုမိုးရွာပြီးတော့အပူချိန်ကျလာတဲ့အတွက်မိသားသမားတွေမိမကူအောင်တားဖို့အခအရံတွေလှုပ်ဖို့အတွက်နဲ့ဟင်းနီဟင်းရွက်ဆိုင်ခင်းတွေရှင်းလင်းဖို့အပြင်မီးလောင်ထားတဲ့နေရာကိုထိန်းချုပ်ဖို့အချိန်ရသွားစေပါတယ်။ဒါပေမဲ့လည်းအခုရွာနေတဲ့မိုးက New South Wales, Victoria, South Australia နဲ့ Queensland ပြည်နယ်ထဲကရာနဲ့ချီတဲ့နေရာမှာလောင်နေတဲ့တော်မီကြီးတွေကိုလုံးဝငြိမ်းပစ်နိုင်လောက်တဲ့ပမာဏတော့မရှိသေးပါဘူး။မီးကြောင့်မြေတွေချော်နေတဲ့အတွက်လည်းမီးတပ်ကားတွေတော်လာရဲ့အခက်တွေ့နေကြပါတယ်။ပြီးခဲ့တဲ့ September လကစပြီးတော့လောင်ကျွမ်းလာတဲ့ဒီတော်မီကြောင့်လူနေအိမ်1000အပါဝင်မြေအိတ်ကတန်းနဲ့ချီလောင်ကျွမ်းသွားခဲ့ပြီးဖြစ်တယ်လို့လူ25ဦးထက်မနည်းလည်းတည်ဆုံခဲ့တာပါ။မီးပေးကြောင့်အမခန့်လျှောက်ထားတဲ့ငွေပမာဏကလည်းဒေါ်လာ485တန်းထက်မနည်းရှိသွားပြီလို့ Australia အမခန့်ကောင်စီကပြောဆိုထားပါတယ်။
အကာသရေကလည်းအင်တာနက်ကိုရထင်မှုရည်ရွယ်ချက်နဲ့ Space Company ကဆက်သွယ်ရေးချုပ်တူအသေးစားရည်တွယ်60ကိုမနေ့ကတတိယတုတ်ဖြစ်လွှတ်တင်ခဲ့ပါတယ်။ပထမတုတ်ကိုလွန်ခဲ့တဲ့9လကလွှတ်တင်ခဲ့တာပါ။ဂျူတူတွေကိုတင်ဆောင်သွားတဲ့ Falcon 9 Space Rocket ဒုံးပျံကို Florida ပြည်နယ်က Cape Canaveral အကာသစခန်းကနေလွှတ်တင်ခဲ့တာပါ။ SpaceX ကနောက်ထပ်ရာချီးတဲ့ဆက်သွယ်ရေးချုပ်တူတွေကိုစေလွှတ်ဖို့ရှိနေပါသေးတယ်။ဒီချုပ်တူတွေအားလုံးကမ္ဘာပတ်လမ်းကြောင်းနဲ့လွှတ်တင်သွားမှာဖြစ်ပြီးဒီနေ့မကုန်ခင်အာကာသရဲကနေအင်တာနက်ကွန်ရက်ဖြန့်မှုကိုလည်းစီစဉ်ထားပါတယ်။ Space Company ရဲ့ Starlink ဝန်ဆောင်မှုကထောင်နဲ့ချီတဲ့ဆက်သွယ်ချက်တို့အသေးစားတွေကိုအာကာသရဲဖြန့်ချက်ဆက်သွယ်ပြီးတစ်ကမ္ဘာလုံးတိုင်းတာနဲ့ကျိုးမဲ့အင်တာနက်ချိတ်ဆက်စနစ်ကိုလည်းတည်ဆောက်ဖို့ရည်ရထားပါတယ်ခင
်။အင်္ဂါညတော့နောက်ဆုံးတင်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တဲရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။အီရန်နဲ့အမေရိကန်ကြားအပြန်အလှန်လက်တုံပြန်မဲ့ချင်းချောက်မှုတွေတိုးလာနေချိန်မှာပဲနှစ်ဖက်စလုံးကထိန်းသိမ်းလှုပ်ကြဖို့အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။အီရန်စစ်ဘုတ်ချုပ်ကြီးကာဆမ်ဆူလမီနီတည်ဆုံးခဲ့ရတဲ့အမေရိကန်ဘက်ကလေကြောင်းတိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဟာလည်းအရှေ့လေပိုင်းဒေသတစ်ခွဲမှာပေါ်ပေါက်နေပါတယ်။ဒီတော်တွေအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာမှဆိုရင်ရတာကြောင့်အီရတ်ကနေစစ်တင်နှံပေးတဲ့အစီအစဉ်အားလုံးကိုနေတိုးမဟာမိတ်အဖွဲ့ကရက်ဆိုင်လိုက်ပါတယ်။ဟင်ရီရစ်ရယ်လန်ဒန်ကနေပေးပို့လာတဲ့သတင်းလွှာကိုငင်းချန်ပြောပြပေးပါရှင်
။အီရန်ဗိုလ်ချုပ်ကြီးကာဆင်ဆူလမန်နီကိုလေကြောင်းကနေတိုက်ခိုက်တော့မယ်ဆိုတာကိုအမေရိကန်ကသူ့ရဲ့နေတိုးမဟာမိတ်ဥရောပနိုင်ငံတွေကိုအကြောင်းကြားခဲ့ခြင်းမရှိပါဘူး။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့အီရန်ဗိုလ်ချုပ်ကြီးတိုက်ဆုံမှုအတွက်ဝမ်းနည်းစရာမရှိဘူးလို့ပြောပါတယ်။လေလာသုံးသက်သူတွေကြားမှာလဲ
ကာဆမ်ဆူလမန်နီ has been responsible for the death
ဂျာနက်ချီတဲ့ American တပ်ဖွဲ့ဝင်တွေလိုပဲအနောက်နိုင်ငံကတပ်ဖွဲ့ဝင်တွေတည်ဆုံခဲ့ရတာမှာတာဝန်ရှိတဲ့သူဟာတည်ဆုံခဲ့တဲ့အထက်မှာ Britain တပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ
်အီရန်မှာဗိုလ်ချုပ်ကြီးကာဆမ်ဆူလမန်နီဇာပနာဘွယ်အတွက်အောက်မေ့ဘွယ်အခမ်းအနားတွေကျင်းပနေချိန်မှာပဲ Britain ပြင်သစ်နဲ့ Germany ကအခြေအနေတွေကိုအတက်နိုင်ဆုံးထိန်းသိမ်းနဲ့တာဝန်ယူဖို့ပူးရဲချိန်ညာချက်ထုတ်ပြန်ပါတယ်အီရန်ဘက်ကစီရေးအရာတုံ့ပြန်မယ်လို့ပြောဆိုထားတာကြောင့်အမေရိကန်ရဲ့မဟာမိတ်တွေကိုပြစ်မှတ်ထားလာမှလဲစိုးရိမ်မှုတွေရှိနေပါတယ်။ ISIS ချိန်မုံရင်အနောက်နိုင်ငံတွေရဲ့ညွန်ပေါင်းအဖွဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့အီရတ်မှာရှိတဲ့ယာနဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုပေးနေတဲ့စစ်တင်နှန်းတွေကိုလည်းနေတိုးအဖွဲ့ကရပ်ဆိုင်းထားပါတယ်။နေတိုးမဟာမိတ်အဖွဲ့အထွေထွေအတွင်းရေးမှူးရန်စတိုတန်ဘတ်ကတော့အမေရိကန်ကအီရန်ကိုတိုက်ခဲ့ရင်နေတိုးကထောက်ခံမလားဆိုရဲမေးခွန်းကိုဖြေဖို့ညှင်းဆိုပြီးအခုလိုပြောပါတယ်
We have recently seen an escalation by Iran, including the strike on the Saudi energy facility and the shootdown of an American drone.
ဒီနေ့စီအိုအဲမှာမာမိတ်ဖွဲ့ဝင်နိုင်ငံတွေကထင်းထင်းသိမ်းသိမ်းလုပ်ဖို့နဲ့တင်းမာမှုရည်ရွယ်ဆောင်လုပ်ဖို့တောင်းဆိုပါတယ်။ပြည်ကတည်းကတော့ဘယ်သူ့အတွက်မှအကျိုးမရှိပါဘူး
။ရုရှားနဲ့တရုတ်နိုင်ငံတွေကတော့အီဗန်ဗိုလ်ချုပ်ကြီးကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကိုရှုံချပါတယ်။ဒါကြောင့်အီဗန်အနေနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနဲ့တရုတ်ဘက်ကထောက်ခံမှုပိုရနိုင်တယ်လို့လေးလာသူတချို့ကမြင်ပါတယ်။အမေရိကန်စန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းအီဗန်ကနေအီရက်တူရကီပါလက်စတိုင်းဒေသနဲ့လေဘနွန်နောက်ပြီးပါကစ္စတန်နိုင်ငံတွေကိုပြန့်နှံ့နေပါတယ်။အမေရိကန်ရဲ့မဟာမိတ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတော့သမ္မတထရန့်ဘက်ကအခိုင်အမာရပ်တည်ပါတယ်။လက်တလောမှာတော့အားလုံးကအီရန်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုစောင့်ကြည့်နေကြပါတယ်။ထိမ့်ထိမ့်ထိမ့်ထိမ့်လှုပ်ဖို့ကတော့နိုင်ငံတကာကတောင်းဆိုထားတဲ့အတိုင်းလိုက်နာမလား။ဒါမှမဟုတ်သူ့အခိုင်အမာပြောထားတဲ့အတိုင်းလက်တုံ့ပြန်မလားဆိုတာကိုစောင့်ကြည့်နေကြကြောင်းပါခင်ဗျာ။
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတို့ကိုတင်ဆက်ပေးကြပါတယ်နေပြည်တော်မှာဒီကနေ့မြန်မာအစိုးရနဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးနေကြမှာပဲ NCA အဖြစ်ရဲ့လက်မှတ်မထိုးနိုင်သေးတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်ဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ထဲမှာဘုံးပေါက်ကွဲတဲ့အတွက်ကျောင်းသားကလေးငယ်၄ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့ပါတယ်ရခိုင်ပြည်နယ်တွင်ကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါဗျ
။ဟုတ်ကဲ့ပါ။ဒီခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ကြောက်ရံအုပ်စုထိပ်သူပေါင်းကျေးရွာမှာဒီမနေ့ဘုံပေါက်ကွဲမှုကြောင့်ကျောင်းဆရာတို့ပါဝင်ကျောင်းသားကလေးငယ်များပြားထိခိုက်ဒေဆုံးခဲ့တယ်လို့ထိပ်သူပေါင်းကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပါတယ်
။ဘုံကူးတယ်ကဆယ်နာရီကူလို့မှာပါ။ကလေးငယ်နဲ့ဝါကျောင်းဆရာတို့နဲ့ဒီပန်းကိုတော့မွန်တော့တမန်တော့တမန်တော့ဆရာအားရတယ်
အသက်25နှစ်အရွယ်ကျောင်းဆရာဖြစ်သူအလီကူဟတ်ကကလေးငယ်တွေနဲ့အတူတောင်ပေါ်ကိုထင်းရှားစင်မှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။ဒီမနေ့ဘုံပောက်ကွဲမှုကြောင့်ကလေးငယ်၄ဦးသေဆုံးသွားပြီးကျောင်းဆရာသူအပါဝင်6ဦးကတော့ဗူဒီတောင်ဆေးရုံမှာဆေးဝါးကုသနေရတယ်လို့ဗူဒီတောင်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥမ္မောင်ကျော်ဆန်းကပြောပါတယ်။သမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှုဘုံမှုချုပ်စော်မင်းထွန်းကတော့ဒီမိုင်းဟာအေးရခိုင်လက်နက်ကင်ဖွဲ့ကထောင်ထားတဲ့မိုင်းလို့ပြောပါတယ်
။အဲဒီအောင်တော်ဘဝနေမှာအသေးရင်းနဲ့တို့မိုင်းကြည့်ရတယ်။မိုင်းကြည့်တဲ့နေရာလည်းတို့ကြောက်ရောက်ဖြစ်ဖြစ်ကြည့်ရတယ်။အဲဒီမိုင်းကပယ်ရောက်တော့ဒီရောက်တော့ပြီးကြတာ၆ရောက်လောက်တည်းအရတော်ပြင်းထန်တဲ့မိုင်းဖြစ်နေတယ်။ဒီနေနဲ့ကတော့ဒီကတော့ဒီလိုကြီးစခန်းကြီးကိုရင်းကြီးနေတို့ပြစ်တယ်ပြစ်ပြီးတော့တို့ပြန်ပြေးတဲ့အခါမှာတို့ဖောက်သွားတဲ့နန်းကတော့အဲလိုမိုင်းထောင်သွားတယ်။ဒီကိစ္စမှာလည်းမိုင်းကိုတကယ်ဒီလိုထောင်ပါတဲ့မိုင်းကိုမိမိအားလုံးတိုက်နေတာလို့ပဲကျွန်တော်တွေ့ရတယ်ဗျ။အ
ေးရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်တုခကတော့မိုင်းကွဲတဲ့နေရာဟာမြန်မာစစ်တပ်ဘက်ကစကန်းချထားတဲ့နေရာဖြစ်ပြီးစစ်တပ်ကထောင်ထားတဲ့မိုင်းလို့ပြောပါတယ်
။ဒီကြားသားတွေကပြရတာကတော့အဲ့ဒီနေရာမှာဒီကမ္ဘာစစ်တပ်ကစကန်းချခဲ့တယ်လို့ပြရတယ်။ဆိုတော့အဲ့မှာကမ္ဘာစစ်တပ်ထောင်ထားခဲ့တဲ့ဒီမိုင်းပေါက်တွေလို့ပြော
ဒီခိုင်ပြည်နယ်တွင်တရက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုမိုင်းပါကွယ်မှုဖြစ်စဉ်တွေဆက်သရှိလာတာပါ။ဒီကနေ့မွန်းလွဲပိုင်းမှာမင်းပြားမြို့နယ်ဖားပြော်ကျေးရွာဘက်မှာမြန်မာစစ်ရင်သားတစ်ခုကိုအေးရခိုင်လက်နက်ကန်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတူကပြောပါရတယ
်။အခုတိုက်ပွဲဖြစ်တာနှစ်ဖက်တိုက်ပွဲမင်းပြားမြို့နယ်ချင်းဖားပြော်ရွာအဲဒါတိုက်ပွဲအခုတနက်တည်းရက်ရှိတော့ပြီးတော့လျှံနေစင်းကပြင်းနေတာပဲအခုကကြားလျှံနေစင်းနဲ့ကပြင်းဒီကံကတော့တပ်ကကားနှစ်စီးကြရလို့ပြောတယ်။ကားကိုမိုင်းခွဲရမိုင်းခွဲပြီးတော့ကားနှစ်စီးကြရလို့ပြောလိုက်ရအောင်မရွာပြင်ဆက်စီးကြရတယ်
။ဒီကနေ့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့ဖြစ်စဉ်အသေးစိတ်ကိုမသိရှိသေးဘူးလို့အေးအေးပြောခွေရခိုင်တုခကဆိုပါတယ်။သမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စုံမင်းထွန်းကတော့
မင်းပြကြောင်မောင်ကတော့နားလေးပါဝင်ပြန်မှာတနည်းသက်သာရင်းနာကို mindset အခက်ခံတာရှိပါတယ်ဗျ။အဲ့ဖြစ်စဉ်တော့ဖြစ်သွားတဲ့အသေးစိတ်ကကျွန်တော်လည်းမသိတော့ပါဗျ။
ဒါအပြင်မနေ့ကရတိတောင်မြို့နယ်ထဲအေဖွဲ့နဲ့တမတော်တို့ကြားတိုက်ပွဲဖြစ်ပွားမှုရှိခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့အေပြောခွေရခိုင်တုခကပြောပါတယ်
။မနေ့ကနေ့8:00ချိန်မနေ့လောက်ပါပဲတိတောင်မြို့နယ်အောင်ဆိတ်ရွာရဲ့မြောက်ဘက်ပေါ်မှာဒီ1ကီလိုမီတာလောက်အပေါ်မှာအဲ့မှာတကင်တိုက်ပွဲဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီနေ့8:24မိနစ်မှာတိတောင်မြို့နယ်ချက်ပြင်းရွာရဲ့အနောက်ဘက်ကဒီကာလမပေါ်မှာတကင်အဲ့ဒီမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။မနေ့ကဒီဖြစ်ခဲ့တဲ့တိုက်ပွဲပြင်းပါတော့ရန်သူဘက်ကနေပြီးတော့9ဦးကြာဆုံးပြီးတော့ဟို6ဦးအထက်တန်းရတာရှိတယ်။ကျွန်တော်တို့ဘက်ကလည်းဒီအာရခဖြစ်တည်တဲ့ဒီကြာဆုံးတာရှိ
มันนี่ก็ยึดได้จากมิวเนี่ยองค์เสียอยู่เพื่อมาที่เรื่องมือมือชี้แค่เป็นแม่ชุบยิ่งเพื่อมาตายบัวพี่บัวเจ้าตั้มรอดเรื่องมันพยัญชนะยี่ห้อตัวยิ่งมือปุ่มมือจะส่งมินทงอ่ะพี่ว่าเลยชุบยิ่งเพื่อมาเราจะรู้ในจารองยี่เนี่ยชุดเด็กที่เป็นสีบาร์เลยจารองยี่ก้าชุบยิ่งเป็นอะไรยี่ทองยี่เนี่ยเอาไปเอาหมู่ไม้ปงลงมาพักไปตั้งแต่ราชีบาร์เลยจ้ะยาชีบาร์ไม่ใช่ปะ
ที่ใครแต่งยาที่ใครบีลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต็งเฉียงเนี่ยเดี๋ยวลุยจะเต็งโยเสบีเต
NCA
အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆေးဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုဒီကနေ့နေပြီးတော့မှကျင်းပခဲ့တာဖြစ်ပါတယ်။စံငါးလကြာရက်တက်နေတဲ့
ကျွန်တော်တို့အပြည့်စိတ်ပြောလို့မရဘူးပေါ့နော်။ငြင်းငြင်းလုပ်ငန်းစဉ်ကလည်းဟိုတရားဝင်သွားဖို့ကလည်းဒီနေ့ကျော်ကျွန်တော်တို့မကျင်းပနိုင်တဲ့အနေအထားရှိတယ်။ဒါကြောင့်အဓိကကအိတ်ကိစ္စပါ။အစ်စုံမှုတွေကိုကျွန်တော်တို့ဘယ်လိုကျော်လွှားနိုင်လဲ။ဒါဆက်တည်ရဆိုပင်လောင်ပေါ့နော်။စုထားအစီအွေကိုတော့ဒီနှစ်ထဲမှာတော့ဟိုလောက်ကြရအောင်ဆိုတဲ့သဘောထားရှိတယ်ဆိုတော့ဒါကြောင့်ချုပ်ပြ
GICM အစည်းအဝေးမှာ ပြည်အောင်စုညီညာရေးညီလာခံ 27 ရာစုပင်လုံကျင်းပမဲ့နေ့ရက်နဲ့ဆွေးနွေးမဲ့ခေါင်းစဉ်စတာတွေကိုအစိုးရ လွှတ်တော် တက်မတော် နိုင်ငံရေးပါတီ တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုတင်ညှိနှိုင်းကြမှာဖြစ်ပါတယ် ဒီ အစည်းအဝေးကျင်းပနိုင်တဲ့ပုံမူတည်ပြီး 27 ရာစုပင်လုံကိုကျင်းပသွားမှာဖြစ်ပါတယ် မနက်ဖြန်လုံးမဲ့ GICM အစည်းအဝေးမှာ ညီညာရေးအတွက်အတက်နိုင်ဆုံးညှိနှိုင်းဆွေးနွေးဖို့ တိုင်းရင်းသားတွေရဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBSD အဖွဲ့ခေါင်းဆောင် ဘိုးချုပ်ကြီးရွတ်စစ်ကဒီကနေ့ PBSD အစည်းအဝေးမှာတိုက်တွန်းပြောဆိုလိုက်ပါတယ်
ကျင်းတူတိနေလာတိတွင်ငင်းချန်ရေလောက်ကတိကိုကျောပန်းအကောင်အထည်ဟောဆောင်ပြောပွားကြပါလို့ကျောကြားပါတယ်လက်တလုံးမှာတော့NCA လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့မွန်ပြည်တစ်ပါတီ NMSP တို့နဲ့တက်မတော်ကြမှာတိုက်ပွဲတွေဖြစ်ပွားတာရှိခဲ့တာမို့
GICM အစည်းအဝေးမှာတိုက်ပွဲဖြစ်ပွားရတဲ့အကြောင်းအရာတွေကိုတက်မတော်နဲ့သက်ဆိုင်ရာအဖွဲ့တွေတီးကြားပြီးဆွေးနွေးသွားဖို့ရှိတယ်လို့တည်နေထွက်နေပါတယ်။လက်ရှိချိန်ထိတော့ဒီတိုက်ပွဲတွေဖြစ်နေတဲ့အဖွဲ့တွေကဘသူတွေကအဖွဲ့ကိုစားတက်ရောက်မလဲဆိုတာမသိရသေးပါဘူး။ဒါပေမဲ့မနက်ဖြန်လုပ်မဲ့ GICM အစည်းအဝေးမှာတော့ရလက်ကောင်းတွေထွက်လာဖို့တိုင်းရင်းသားတွေကမျှော်လင့်နေတယ်လို့ရခိုင်
လက်တလုံးမှာတော့တက်မလို့နဲ့ညဉ့်ညဉ့်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ကိုလက်မှတ်ရေးထိုးထားနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေနဲ့ပါစည်ရေးတင်းမှမှုတွေရှိနေကြကြောင်းညဉ့်ညဉ့်ပေါ်ရက်တက်မအေးဖြစ်နေကြပါတယ်ပြည်တော်စုညဉ့်ညဉ့်ညီလာခံ28ပင်လုံးကိုပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လကနောက်ဆုံးကျင်းပကြတာပါ NCA ကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်အရပြည်တော်စုညဉ့်ညဉ့်ညီလာခံကို တနစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီခဲ့ပေမဲ့ပြည်အောင်စုကခွဲမထွက်ရင်းနဲ့တက်တွေပြန်လဲပေါင်းစည်းရေးစတဲ့အချက်တွေမှာညှိနှိုင်းမရခဲ့တာကြောင့်ပင်လုံညီလာခံကျင်းပရေးဟာတနစ်ကျော်ကြာရပ်ဆိုင်းခဲ့ရတာဖြစ်ပါတယ်ရှင်။
ဒါကတော့ဒီကနေ့နေပြီးတော့မှကျင်းပတဲ့MCA အပြည့်အစုံလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စေဝဲရဲ့ညဉ့်ညံရေးဆွေးနွေးပွဲကိုမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကသတင်းကိုဆက်ပြီးတင်ပြချင်ပါတယ်။
82ကြိမ်မြောက်ကချင်ပြည်နယ်နေ့ကိုတော့ကချင်ပြည်နယ်အစိုးရကဦးဆောင်ပြီးကျင်းပမှာဖြစ်ပါတယ်။
ဒါမဲ့ January 10 ရက်နေ့မှကျင်းပမယ်ကချင်ပြည်နယ်နေ့အခမ်းအနားမှာတော့ရိုးရာအတိုင်းမနောပွဲကိုထည့်သွင်းကျင်းပမှာဖြစ်ပါတယ်။ ဒီအခမ်းအနားကိုတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်မှာဖြစ်တယ်လို့ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA
သတင်းတောက်စုစုကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။ဒီနှစ်ကချင်ပြည်နယ်နေ့မှာမနောပွဲထည့်သွင်းမကျင်းပဖို့အစပိုင်းမှာဆုံးဖြတ်ခဲ့ကြပေမယ့်အခမ်းအနားကိုအတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မှာဖြစ်တဲ့အတွက်ရိုးရာအတိုင်းပြန်လည်ကျင်းပဖို့ကချင်ပြည်နယ်အစိုးရကဦးဆောင်သွားမယ်လို့ပြည်နယ်အစိုးရတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
မနောဘဲကော်မတီသူတိုင်းသားကော်မတီရဲ့လုပ်မှုကြိုးစားတော်လဲစလုံးရွေးချယ်မှုကိုအစီအမပြေကြအောင်မပြေကြတဲ့အတွက်ကျွန်တော်တို့ကမနောဘဲမလုပ်တော့ဘူးကချင်ပြည်နယ်နေပဲလုပ်မယ်ဆိုပြီးတော့ဆုတ်ဖြတ်ပြီးသွားပြီ။သို့တော်လည်းကြီးခဲ့လာမဲ့စီစဉ်ကြတော့လဲရိုးရာမပြေဖြစ်စေခြင်းနဲ့ဆိုတော့ကျွန်တော်တို့အစိုးရဖွဲ့ရနေပြီးတော့ချားဝင်ပြီးတော့မနောဘဲကိုကျင်းပပေးရခြင်းဖြစ်ပါတယ်။ကချင်
လို့ခေါင်းစဉ်တက်ဖို့ရထားသလိုကချင်ပြည်နယ်လေးကိုဒီနှစ်မှာတရထဲတာချင်းမှမှာဖြစ်ပါတယ်။ဒါပေမဲ့အရင်နှစ်တွေတုန်းကအတိုင်းဆောင်ရွက်သွားမယ်လို့လည်းပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။ဒါပြင်အခုလာမယ့်10ရက်နေ့မှာကြာရောက်မယ့်82ချိန်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားမှာမနှောပွဲကိုပြန်လည်ထည့်သွင်းချင်းမှသွားမှာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်လူမျိုးစုတွေကြားထဲမှာဂျင်းဖော်မုံတော့အန်ထွဲနဲ့ကချင်မုံတော့အဲထွဲဆိုတဲ့စကားလုံးအသုံးနှုန်းပေါ်အငင်းပွားမှုဖြစ်ခဲ့ကြတဲ့အတွက်ဒီနှစ်မှာမနှောပွဲတော့ထည့်သွင်းမချင်ပါဘူးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။စကလုံးအသုံးနှုံးပေါ်အဖွဲ့အစည်းတွေချားထဲမှာအငင်းပွားနေကြပြီမဲ့ဘလို့စားလုံးမဲ့တက်တက်ပြည်သူအများစုကတော့မနှောပွဲကိုကျင်းပစေချင်ကြတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်နဲ့အခမ်းအနားကိုအခုလာမဲ့တောက်ကြနေမှာမနှောကွင်းမှာကျင်းပမှာဖြစ်ပြီးမနက်9နာရီမှာစတင်မှာဖြစ်ပါတယ်။အဲ့ဒီပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မှာဖြစ်ပြီးဖွင့်ပွဲအခမ်းအနားပြီးသွားရင်မနှောအကကမဲ့အစီအစဉ်ကိုအငင်းနှစ်ကပုံစံအတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့ပျော်ဝဲရှင်ဝဲတော့ကျင်းပမှာမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်က82ချိန်မြောက်ကချင်ပြည်နယ်နေ့ကိုမနှောကော်မတီနဲ့ရင်ကျေးမှုအဖွဲ့တို့ပူးပေါင်းပြီးပျော်ဝဲရှင်ဝဲတွေပါထည့်သွင်းကျင်းပခဲ့တာပါ။ကချင်လူမျိုးရိုးရာရင်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဘူးတကုံကတော့အားလုံးပျော်ပျော်ပါပါဆင်နွှဲကြစေချင်တယ်လို့ပြောပါတယ်
။အရင်တုန်းက3ရက်မိနစ်တုန်းကအလုပ်ဖြတ်တာပေါ့။ဒီနေ့ကဒီအစိုးရပဲလုပ်တယ်ဆိုတော့တရက်ပဲတို့လုပ်မှာပေါ့။ဒီလိုရှင်တော့ကျွန်တော်တို့ပျော်ပွဲရှင်ပွဲလည်းပဲမရှိဘူးပေါ့မနေ့တုန်းကကျွန်တော်တို့ပျော်ပွဲရှင်ပွဲလေးတို့ပြီးကြတာ။မနှောအကရင်လည်းနေ့ရက်ကတော့ဖြစ်နိုင်လို့ရှင်အားလုံးပြည်သူတို့ပြည်နေသားတွေကျွန်တော်တို့ကချင်မျိုးနယ်အားလုံးကဝမ်းပန်းသက်သာဒီပွဲကိုဆင်နွှဲနိုင်လို့ရှင်တော့ဘလို့များကောင်းမလဲပေါ့
ကချင်ပြည်နယ်နဲ့အခမ်းအနားမှာချင်းဖော်ဆိုတဲ့စကလုံးကိုနှစ်ပေါင်း80ကျော်ကြာအသုံးပြုခဲ့ပြီးပြီးခဲ့တဲ့နှစ်ကချင်းဖော်အစားကချင်လို့ရေးခဲ့တာကြောင့်အခမ်းအနားမဟုတ်ဘူးမိရှုဖြက်စီခံရပြီးမူလကချင်းဖော်ဆိုတဲ့စကလုံးကိုသာပြန်လည်အသုံးပြုခဲ့ရပါတယ်။ဒီနှစ်မှာတော့အဲ့ဒီလိုစကလုံးအသုံးနှုန်းတွေကြာအငင်းပွားနေကြတာကြောင့်ပြည်နယ်အစိုးရကဦးဆောင်ချင်ပါတာပထမဆုံးအကြိမ်ဖြစ်ပါတယ်။
VOA သတင်းနောက်ဆွဆူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်ဆိုရင် VOA မြန်မာဘက်ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျွန်တော်တို့ရဲ့ telephone number 1232328255လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြာခင်ည9နာရီခွဲမှာစက်တိုက်ထုတ်လင်းပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းလွှာနဲ့အတူအပတ်စဉ်ထုတ်လင်းပေးနေကြအင်္ဂါညဓာတ်ရဲ့လေလိုက်ဆွေးနွေးခန်းကိုနားဆင်ကြဖို့ရှိပါ
ရှင် VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ7ကို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနာဆက်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ခုနှစ် January 9ရက်အင်္ဂါနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းလိုမီတာ19 kHz 15453ည၊လိုင်းလိုမီတာ25 kHz 11803ည၊လိုင်းလိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်မနဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဓာတ်ရိုက်လေလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးဦးသိန်းထိုင်ဦးစီစဉ်တင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးအကြောင်သတင်းဆောင်မနှားဆင်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုဘက်ကဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်သေဆုံးသွားခဲ့တဲ့အီရန်ထိပ်တန်းဗိုလ်ချုပ်ကြီးကာဆန်ဆော်လမန်နီရဲ့လောင်းကိုသတင်းဝင်တွေကအီရန်ကိုပြန်သေးလာတဲ့အချိန်အီရန်ပြည်သူတွေထောင်ပေါင်းချီစုဝေးခဲ့ကြပါတယ်။2015ခုနှစ်ကနိုင်ငံတကာနဲ့သဘောတူညီချက်အရယူရေနီယံတန့်စင်မှုပမာဏကန့်သက်ထားတာကိုတိုက်နာတော့မှာမဟုတ်ဘူးဆိုပြီးအီရန်ကတနင်္ဂနွေနေ့မှာကြေညာပါတယ်။အီရန်ပေါ်ပိတ်ဆို့တံခတ်မှုတွေအားလုံးရုတ်သိမ်းပြီးမှနိုင်ငံတကာအမှုညူအေဂျင်စီနဲ့ဆက်ပြီးလုပ်လုပ်မယ်လို့ပြောဆိုပါတယ်။အီရန်နိုင်ငံဘဂရက်နိုင်ငံကလေစိမ့်မှာတည်ဆုံသွားခဲ့တဲ့ဗိုလ်ချုပ်ကြီးကာဆန်ဆော်လမန်နီနဲ့တခြားတပ်ဖွဲ့ဝင်တွေရဲ့ရုပ်လောင်းတွေတနင်္ဂနွေနေ့ကအီရန်ကိုပြန်သေးလာပြီးထောင်ပေါင်းချီတဲ့အီရန်ပြည်သူတွေစုဝေးခဲ့ကြပါတယ်။အီရန်ကရပ်ဖက်လက်နက်ကိုင်အဖွဲ့တွေကိုထောက်ခံသူတွေဘဂရက်မှာရှိတဲ့အမေရိကန်တပ်ရုံးကိုဝိုင်းပြီးဆန္ဒပြမီးလောင်ဘုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာတွေပေါ်ပေါက်ပြီးရှစ်ပိုင်းတွင်ဗိုလ်ချုပ်ကြီးကာဆန်ဆော်လမန်နီကိုအမေရိကန်ပြည်ထောင်စုဘက်ကအဝေးထိန်ဒရုန်းနဲ့လေကြောင်းကတိုက်ခိုက်ခဲ့တာပါ။တစ်ချိန်တည်းမှာအီရတ်ပါလီမန်ကလည်းအမေရိကန်တပ်တွေကိုအီရတ်ကနေနှင်ထုတ်ပေးဖို့အစိုးရကိုတောင်းဆိုတဲ့ဆုံးမချက်တရက်တနင်္ဂနွေနေ့မှာပြည်ပြလိုက်ပါတယ်။တမရဖန်ကတော့ဗိုလ်ချုပ်ကြီးဆော်လမန်နီကိုတတ်နိုင်ခဲ့တဲ့အတွက်အမေရိကန်ကိုလက်တလောတိုက်ခိုက်လာနိုင်ကြီးအန်ဒီယာတွေကိုဟန်တားနိုင်ခဲ့တယ်ဆိုပြီးတောက်ကြနေကမိုင်ယာမီအပန်းဖြေခန်းကြီးမှာရောက်နေတဲ့အချိန်အခုလိုပြောပါတယ်
He was plotting attacks against Americans but now we've ensured that his atrocities
သူအမေရိကန်တွေကိုတိုက်ခိုက်ဖို့ကြံစည်လှုံ့ဆော်ခဲ့တဲ့သူပါသူရဲ့ရက်စက်တဲ့လုံရက်ဒီဆက်မလုံနိုင်အောင်ကျွန်တော်တို့ကဟန်တားနိုင်ခဲ့တာပါအခုရက်ဆိုင်သွားပါပြီဘလို့ဖြစ်ပျက်ခဲ့တယ်ဆိုတာခင်ဗျားတို့သိကြမှာသိပါလိမ့်မယ်ကျွန်တော်တို့ကိုအကြီးအကျယ်တိုက်ခိုက်ဖို့စီမံပြင်ဆင်နေတဲ့အချိန်မှာသူကိုကျွန်တော်တို့တုတ်တင်နိုင်ခဲ့တာပ
ါဒါပေမဲ့လည်းဝေဖန်သူတွေကတော့အခုလောက်ကျန်ခံလဲရတဲ့အီရန်ဗိုလ်ချုပ်ကြီးဆော်လမန်နီဦးဆောင်ပြီးအမေရိကန်ပြည်ထောင်စုကိုကြီးကြဲတိုက်ခိုက်ဖို့ပြင်ဆင်လှုပ်ဆောင်နေတယ်ဆိုတော့အထောက်အထားတွေကပြောပါလောက်မတွေ့ရဘူးလို့ဆိုနေကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတော့တိုက်ခိုက်မှုကတကယ့်အချင်းကိုက်ပေါ်ပေါက်ခဲ့တာဆိုပြီးတနင်္ဂနွေနေ့က ABC ရုပ်သံကိုပြောပါတယ်
The senior leaders who had access to all of the intelligence there was no skepticism the intelligence assessment made
ထိုလေတဲ့ရင်တွေရယူထားတဲ့ထိတန်းကောင်းဆောင်အားလုံးကတိုက်ခိုက်ဖို့လုပ်နေတယ်ဆိုတာကိုလုံးဝသံသယမရှိပါဘူးသူကျန်စီလွတ်ဆောင်မဲ့အကြံဖက်လို့ရတွေကပြီးခဲ့တဲ့ပတ်ကျွန်တော်တို့ဘက်ကအရေးယူလွတ်ဆောင်ခဲ့တာထက်ပိုပြီးအန္တရာယ်ကြီးပါတယ
်တပ္ပရဒေါ်လင်ထရန့်ကတော့အီရန်နဲ့သူစစ်မဖြစ်ချင်ဘူးလို့ပြောနေပါတယ်ဒါပေမဲ့လည်းအီရန်ဘက်ကတိုက်ခိုက်လာမယ်ဆိုရင်အီရန်ရဲ့ယဉ်ကျေးမှုအမွေနဲ့နေရာတွေကိုပြစ်မှတ်ထားလက်တော့ပြန်တိုက်ခိုက်မယ်လို့စနေနေ့က Twitter မှာရေးပါတယ်ဒီလိုတိုက်ခိုက်မယ်ဆိုရင်ဂျနီဗာသဘောတူညီချက်ကိုချိုးဖောက်ပြီးနိုင်ငံတကာစစ်ရာဇဝတ်မှုကိုကျူးလွန်ရာရောက်နိုင်ပါတယ်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့အမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေနဲ့အညီဆောင်ရွက်မှာပါဆိုပြီးတုံ့ပြန်ပြောဆိုနေပါတယ်အီရန်ပါလီမန်မှာတော့တနင်္ဂနွေနေ့ကပါလီမန်အမတ်တွေစုဝေးပြီးအမေရိကချက်ဆုံးမှဈေးလို့ကြွေးကြော်ရှုတ်ချနေကြပါတယ်သမ္မတဒေါ်နယ်ထရန့်လက်ထက်မှာအီရန်နဲ့တင်းမာမှုတွေအမြဲလိုလိုဒိုးလာနေခဲ့ပါတယ်အီရန်ရဲ့ယူရေနီယံတန့်စင်မှုပမာဏကိုရှင်းချရေးကန့်သက်တဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကိုယ်သဘောနဲ့ကိုတုတ်တက်တဲ့ဆိုပြီးသမ္မတထရန့်ဆုံးဖြတ်ခဲ့တာပါအခုအီရန်ဘက်ကလည်းဘယ်သဘောတူညီချက်ဘယ်စည်းမျဉ်းကိုမှလိုက်နာတော့မှာမဟုတ်ဘူးဆိုပြီးတင်းငွေနေကကြေညာထားကြောင်းပါခင်ဗျာ
ဒိန်ထိ ိုက်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့တောတာရှင်တွေစောင့်မျှော်နေကြတဲ့အင်္ဂါညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းတင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုသားညုံဦးနဲ့အတူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးမယ်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုက်စီစဉ်ကနေပြီးတော့ကျူးစွားရတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယအန်ဒီပါတီရဲ့တိုင်းသားရေးဆိုင်ရာမူဝါဒကိစ္စပါအာနာယအန်ဒီပါတီကဒီမကြခင်ရက်ပိုင်းကပဲတိုင်းသားရေးရာကော်မတီဆူပြီးတော့ဖွဲ့စည်းပါတယ်အန်ဒီပါတီအနေနဲ့ဒီရှမ်းလိုရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုနောက်ပိုင်းမှာကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့ဒီလာမယ့်အခုနှစ်ပေါ့နော်2020ရွေးကောက်ပွဲမှာအတော်လေးကိုခဲခေခေရှင်ပြန်ရမယ့်အခြေအနေမျိုးမှာဒီလိုမျိုးဘ ഹു တိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တာပါ။ဒါကြောင့်မလို့ဒီအနေဒီပါတီရဲ့ဒီတိုင်းသားရေးရာမူဝါဒနဲ့ပတ်သက်လို့ကျွန်တော်တို့ခုစီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အီရာချုပ်ဖြစ်ပါတယ်။ဦးသက်စင်ပါ။နောက်တူကတော့ဒီနိုင်ငံရေးလေးလာသုံးသပ်သူလည်းဖြစ်ပါတယ်။ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားကြီးလည်းဖြစ်ပါတယ်။အရင်ပြည်သူ့ဆွတ်တော်ကုစလေဟောင်းလည်းဖြစ်ပါတယ်။ဦးရဲထွန်းဖြစ်ပါတယ်ခင်ဗျ။နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်။ကျွန်တော်ကိုတက်စင်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုတက်စင်ကြားရမယ်ထင်ပါတယ်ခင်ဗျကျွန်တော်အရင်ဆုံးပေါ့ဒီ energy party ကခုနကမကြခင်ရက်ပိုင်းကပဲကိုတက်စင်တို့တွေ့ပြမှာပါဒီဘူတန်သားကြီးက committee ဆိုပြီးဖွဲ့လိုက်ပါတယ်ဆိုလိုတာကဒီလာမယ့်2020ရွေးကောက်ပွဲအတွက်အခင်းကျင်းအတွက်ပြင်ဆင်ကောင်းလဲပြင်ဆင်နဲ့လက္ခဏာဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်တာတွေလည်းရှိပါတယ်ခင်ဗျအဲ့တော့လက်ရှိအဲတိုင်းသားတွေနဲ့အခုလိုမျိုးဒီကရန်ပြော energy anaya party နဲ့ဒီဟိုလုံးထဲကမတူဘဲနဲ့ပို့ပြီးတော့ကိုယ်လေးလေးတွေဖြစ်လာတဲ့အချိန်မှာဒီတိုင်းသားကြီးက committee ဆိုပြီးတော့ဖွဲ့လိုက်တာကတကယ်ပဲ energy party အတွက်တိုင်းသားတွေရဲ့ထောက်ခံမှုတိုင်းသားနယ်ပယ်ရဲ့ထောက်ခံမှုရလာမယ်လို့ထင်ပါလားခင်ဗျအရင်ဆုံးမေးချင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒီနေ့တော့ပြောချင်တာကတော့ဒီတဲ့ကျွန်တော်တို့ဒီ energy party ပေါ့နော် energy party ရဲ့ fake အောက်မှာ68နှစ်နောက်ပိုင်းအစပြီးတော့ဒီတိုင်းသားတွေကကျွန်တော်တို့ကျွန်တော်ပေါ့နော်အကောင်းဆုံးကြည့်ပြီးဆောင်တဲ့ဒီတော့1990ရဲ့မတိုင်ခင်ရွေးကောက်ပွဲမတိုင်ခင်မှာပါတီဖွဲ့ရတဲ့ NLD ပါတီကိုဝင်ရောက်ခဲ့တာပါ။ဒါကျွန်တော်တို့တိုင်းရင်းသားတွေနဲ့ NLD ပါတီကပူးပေါင်းပြီးတော့ဆက်ရမှာရှင်။ဒီဆက်ရမှာရှင်ဆက်နစ်ကိုပေါ့နော်။ဒီတိုင်ချုံညောင်းလုပ်ခဲ့တော့ဆိုပြီးတော့သူကဥတည်ခဲ့ပါတယ်။ဥတည်ခဲ့ပြီးအဲ့ရနောက်ပိုင်းမှာတော့ကျွန်တော်2015ရွေးကောက်ပွဲမှာ NLD ပါတီကတိုင်းတိုင်းနဲ့ဆက်ဆံရေးအဲ့နောက်ပိုင်းမှာတိုင်းတိုင်းနဲ့ဆက်ဆံရေးကဟိုပြကြခဲ့တာပေါ့နော်။အဓိကပြောရလို့ရှင်တော့ကျွန်တော်တို့ဒီရှမ်းပြည်နယ်မှာရှမ်းပြည်နယ်အစိုးရဖွဲ့စည်းနေပတ်သက်ပြီးတော့ခေါင်းနောက်တစ်ခုကရခိုင်ပြည်နယ်မှာလည်းအလိုပဲပေါ့နော်ရခိုင်ပြည်နယ်အစိုးရဖွဲ့စည်းနေတော့ခေါင်းတိနှိုင်းမအောင်မြင်မဲနဲ့တိနှိုင်းမှုမရှိပဲနဲ့တပတ်သက်အစိုးရဖွဲ့စည်းရကြအောင်အဲ့ရနေပြောဖြစ်ပေပြကြခဲ့တာပေါ့ဥပမာဖုန်းချင်းနေပြောရမယ်ဆိုလို့ရှင်တော့ဒီပါတီကဒီတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီနှစ်2020ရွေးကောက်ပွဲမှာတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုနေပေါ့နော်မဲဆန်ကနေတိနှိုင်းပြီးတော့လုံးကိုင်းဖို့အစီအစဉ်မရှိဘူးဆိုပြီးတော့အဲ့ဒီပါတီကောင်မှရှိဖို့ကိုသူကပြောခဲ့ပါတယ်။အဲ့ဒီပြောပြီးတော့ပိုင်းတိမကြဘူးဒီတိုင်းသားတွေနဲ့ပတ်သက်ပြီးတော့ဒီတိုင်းသားကြီးကကွန်ပီဖွဲ့တယ်ဆိုတော့ပြောရလို့ရှင်တော့တကယ်တမ်းလုတ်တင်တာကတိုင်းသားတွေနဲ့မဟာမိတ်တကယ်တမ်းပြောရရင်လည်းဖောင်ပေါ်90ခုနှစ်ကရဆပြီးတော့တိုင်းသားတွေနဲ့မဟာမိတ်ဆက်ခဲ့တယ်။အဲ့ဒီမဟာမိတ်ကိုဆက်ပြီးတော့ဟိုအကောင့်ထဲပေါ်သွားမယ်မဟာမိတ်များများကောင်းတဲ့ပေါ်သွားလာတယ်ကျွန်တော်တို့ကကျွန်တော်လက်ရှိရှိနေတဲ့ဟိုနေပေါ့နော်ဒီနောက်ဆုံးချက်ကဥပဒေမှာဟိုလည်းကျွန်တော်ပြင်ဆင်မှုအခွင့်အရေးရလာနိုင်တယ်ကျွန်တော်လူချင်းတွေတူတူပြလုံးလူချင်းတွေစစ်အာဏာရှင်စနစ်နဲ့ထုတ်ရင်းနိုင်မှာပေါ့ဘာလို့မဟုတ်ပဲနဲ့တိုင်းသားတွေကိုပြစ်တယ်ပြီးတော့တကူတော်ပွားမယ်ဆိုလို့ရှင်တော့ဒါမဖြစ်နိုင်ဘူးနောက်တစ်ခုကတကူတော်ပွားဖို့လည်းဒီခေါင်းမှာရုပ်ောက်ပွဲမှာတကူတော်ပွားဖို့လည်းဆုံးဖြတ်ပြီးမှအခုလိုမျိုးတိုင်းသားကြီးကကွန်မတီဖွဲ့ရဆိုတော့ဘာသိတယ်လဲဘာလို့ချင်တာလဲအဲ့ဒါဘာလို့ရလာမလဲဆိုတော့ကျွန်တော်ဆောင်ကြည့်ရမှာပါကျွန်တော်တော့သိမှတင်ရ
ဟုတ်ကဲ့လက်ရှိ NLD ကသွားနေတဲ့ဒီ policy မူဝါဒတွေနဲ့ပတ်သက်လို့ပေါ့နော်အထူးပြုယူကောက်ပေါ်မှာပတ်သက်ပြီးတော့တိုင်းသားရင်းနဲ့ညှိမလားဆိုပြီးတော့သတင်းဌာနတွေကမေးမြန်းတဲ့ခါမှာတော့ဒေါက်တာမြို့ညွတ်ကဒါကဒီ committee ကဒါတိုင်းသားရင်းနဲ့ယူကောက်ပေါ်မှာညှိဖို့တော့မဟုတ်ဘူးပေါ့နော်အဓိကတော့တိုင်းသားရေးရာနဲ့ပတ်သက်ပြီးဆောင်ဖို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့တကယ်ပဲ NLD ပါတီရဲ့မူဝါဒတွေမှာတိုင်းသားရေးရာတိုင်းသားကျိုးစီးပွားရင်းနဲ့ပတ်သက်ပြီးတော့ဆောင်ခြင်းပေးနိုင်တဲ့မူဝါဒမျိုးတွေရောရှိပါလား
တော့ဆောက်ရတော့ဗျာသူရဲ့ဒီဘောအန်ဒီပါတီဟိုဘယ်မှာ2015ရွေးကောက်ပွဲဝင်တဲ့အချိန်ကစပြီးတော့ဒီနေ့အချိန်ထိတိုင်းသားနေနဲ့ပတ်သက်တဲ့เนาะဟိုအခုတိုင်းမှုဆောင်ရွက်မှုကြာတုံးပြာမရှိခဲ့ပါဘူးအဓိကအမောင်တို့အဓိကအပြင်ပြောရမယ်ဆိုလို့ရှင်တော့2018ချိန်ကဥပဒေပြင်ဆင်ရေးဆိုရဲအဲကွန်ပီဖွဲ့တယ်45ကွန်ပီရနေပြီးတော့တင်တဲ့ နော်ဒီလိုဖွဲ့စည်းအောင်လည်းပေါ့ပြည်စည်းအခြေခံပြည်စည်းဒီပြည်စည်းမူတွေမှာဆိုရင်တနေ့ဒီဘက်ကဒီနယ်မူတွေမှာတိုင်းသားတွေနဲ့ပတ်သက်ပြီးတော့ဒီဆော့ချရေးဆိုရတာလုံးဝမတွေ့ကြရပဲနဲ့တိုင်းသားတွေကတင်သွင်းတဲ့ဟိုနေမောင်းဆိုတော့ဒီကနေ့ဒီဘက်ကတင်သွင်းတဲ့ဒီအဆက်လက်တွေကလည်းဟိုတော့ဒီဟိုတိုင်းသားတွေနေမီတွေမှာဒီတိုင်းသားတွေနဲ့ပတ်သက်ပြီး decentralized life တို့ကိုတော်ဆိုရဲရှိပါတယ်ဆက်ကဆက်ကပြောလို့ရှိရင်တော့ Kennedy Party နဲ့အဲ့ဒီအဆောက်တော်မှာသဘောတူတယ်မလို့ဆိုအခုချိန်ကြီးတိုးဆိုတာမရှိသေးပါဘူးဒါကြောင့်မလို့တိုင်းသားကြီးကလည်းပတ်သက်လို့ရှိရင် Kennedy ပါလို့ပေါ့ဒီနိုင်မှုမဟာမိတ်ဆက်ဆက်လက်တွဲမှုဆိုရဲအယူဆဥတင်ပြီးအတွေ့ရသေးပါဘူးဗျ
ကျွန်တော်တစ်ဆက်သေးမေးလို့ကဒီ Federal အယူဆပေါ့နော် Federal ပြောင်းစုယူဆ Kennedy Party ကဖွဲ့စည်းစဉ်ကလေးကအခုတည်း Federal ပြောင်းစုစုရဲ့အယူဆကိုပြောနေစိုးနေလက်ကင်ထားတော့မှာပဲတကယ်လက်တွေ့ဆောင်ရွက်ချက်မှာဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ Federal လုံးနဲ့ solution တော့ Federal လုံးနဲ့ solution တော့တိုင်းသားကျွန်တော်လည်းလည်းပြောနေပါကျွန်တော်လည်းရေးလည်းရေးနေပါတယ်ဥပမာ Federal လုံးနဲ့ solution တော့ Federal ဆိုတော့ကဥပမာ business ပေါ့ဗျာ business ဆိုတော့ကဘာကြောင့်ဖြစ်လဲဘာကြောင့်ဖြစ်လဲ solution တော့ Federal ကိုဘုဒ္ဓအောင်ဆန်းဘုဒ္ဓအောင်ဆန်းကနေပြီးတော့ပြည်သူစတဲ့ဥစ္စာ Federal နိုင်ငံထူထောင်မယ်လို့ပြောတယ်ဒါပေမဲ့ဘုဒ္ဓအောင်ဆန်းစောင့်ဆုံးပြီးတဲ့ခါလုံခြုံဆန်းပြီးရင်တော့ဝင်မှာအစိုးရဆက်ဆက်က Federal ဘုဒ္ဓအောင်ဆန်းကဂရီကူပြုခဲ့တဲ့တိုင်းတိုင်းနဲ့ဂရီကူပြုခဲ့တဲ့ Federal ပြောင်းစုကိုဆက်ပြီးအကောင့်တွေပေါ်တက်ကွက်ခဲ့တဲ့အကြောင်းမလို့ဒီဆက်ဆက်ပြောင်းစုကမဖြစ်လာခဲ့ဘူး။ဒါကြောင့်ဆက်ချစ်ခဲ့တယ်။ဒီလိုဆိုအပြင်းဆက်ကလည်း90ကျော်နေပြီ။ဒါပေမဲ့အခုအချိန်ထိလည်းတနရီဆိုးရွားကနေပြီးတော့သူအာဏာရလာတယ်။2008ကြောင့်တည်းကဘလို့ပဲဟိုကာကွယ်ရေးပြော2008အချိန်ဥပဒေဘောင်တွင်းမှာကဆက်ဆက်ပြောင်းစုကိုသွားလို့ရနိုင်တဲ့အထူးသောအချက်လက်တွေကိုရှော့ချပေးလို့ရနိုင်တယ်။ဒါပေမဲ့အဲ့လိုရှော့ချဖို့လည်းတနရီပါတီအခုချိန်ထိဘလို့ဖောင်ခဲ့သေးဘူး။အဲ့ဒါကိုလည်းတက်ကွက်တယ်အခုချိန်ထိတက်ကွက်နေတော့မှာပဲ။
ဟုတ်ကဲ့ခင်ဗျာကုသစင်ဒီ line ပေါ်မှာခဏနေပြောအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ်ဥယျာထွန်းကျွန်တော်ဖိတ်ခေါ်ကြပါတယ်ရှမ်းပြည်နိုင်ငံနိုင်ငံရေးသမားကြီးဥတည်ဥယျာထွန်းညီမအကြီးလေးသာတုံ့တက်သူလည်းဖြစ်ပါတယ်ဥယျာထွန်းကျွန်တော်ခုနကရေစုံမေးလို့တာကတော့ခုနကကုသစင်ကိုလည်းမေးခဲ့ပါပြီလက်ရှိ NLD ကလုံနေတဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်လို့ခုနကရှမ်းတိုင်းသားဘက်ကခေါင်းဆောင်တူအနေနဲ့ပေါ့နော်ဥယျာထွန်းဘလို့မြင်လဲခင်ဗျာတကယ်ပဲတိုင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်တဲ့မူဝါဒတွေပါလား
အခုတော့သူစမ်းလိုက်တဲ့ခြေလမ်းကတော့2020ရွေးကောက်ပွဲလီးလာတဲ့အခါမှာဒီနယ်တွေမှာသူတို့ရွေးကောက်ပွဲရလတ်ပေါ့ရွေးကောက်ပွဲရလတ်တွေအခြေမလှနိုင်ဘူးဒီထောက်ခံမှုတွေရော့ကျသွားလိမ့်မယ်ဆိုတာပေကြာလာလို့ပေါ့နော်ပေကြာလာတဲ့အခါကျတော့ဒါကိုကုစားဖို့အနေနဲ့သူတို့ရုပ်သားကိုဖုတ်ပူပြီးတိုက်ဖွဲ့လိုက်တယ်လို့ထင်ပါတယ်အမှန်ကတော့ဒီတိုင်းရအရေးကအစောကတည်းကသူတို့ကဂျာတွေဖွဲ့ပြီးတော့ဟိုဒီအာဏာမရခင်ကလေးကတင်းကြကျိုးတင်ပြင်ထားရမယ်ကိစ္စတွေဖြစ်ပါတယ်အခုကျမှဒီလိုလုပ်လိုက်တဲ့ဟာကတော့ကျွန်တော်အနေနဲ့တုံ့ပြန်ရမယ်ဆိုလို့ရှိရင်သူတို့ဒီအာဏာရပြီးတော့လေးနှစ်လောက်ဖြတ်တန်းလာခဲ့တဲ့အတော်အတွင်းမှာဒီကိန်းသားအရေးကိစ္စတွေကိုလက်လျှူရှိခဲ့တဲ့အတွက်အမှားတချို့လည်းပြုလုံခဲ့တာတွေရှိခဲ့တဲ့အကြောင်းမလို့ဒါကတော့ဟိုဆဲတဲ့ရေတွန်းဖြစ်သွားလိမ့်မယ်လို့ထင်တယ်ပြောကြတာကတော့ဒီကုစားချက်ကြောင့်2020မှာဒီနယ်တွေမှာအခြေအနေကပိုပြီးတော့ကောင်းလာနိုင်တယ်လို့ကျွန်တော်တော့မထင်ပါဘူးဗျ
ဟုတ်ကဲ့လက်ရှိ NLD ကပြောနေတဲ့ခုနဖရယ်မူဝါဒနဲ့ပတ်သက်လို့ပေါ့နော်ဖရယ်ပြောင်းစုနဲ့ပတ်သက်လို့ NLD ကတောက်လျှောက်ပြောသလိုဒီနေ့တည်းလည်းဖရယ်ပြောင်းစုတည်ဆောက်ရေးဆိုတာကိုသူတို့ရဲ့ဒီဟိုပါတီမူဝါဒလေးထဲမှာချမှတ်ထားတာတွေတွေ့ရပါတယ်ခင်ဗျအဲ့တော့တကယ်ပဲဒီဖရယ်မူဝါဒနဲ့ပတ်သက်လို့တိုင်းသားတွေလက်ခံနိုင်ရလား
သူတို့ကတောက်လျှောက်ပြောနေကြတာတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာဖက်ဒရယ်စနစ်နဲ့တွားမှရမယ်တိုင်းရင်းသားတွေဖက်ဒရယ်အခွင့်အရေးပေးရမယ်ဆိုတဲ့ဥစ္စာကိုဒီမှာဒီမှာဒီအခုဒီနောက်ပိုင်းပေါ့လေ88ရေးချင်းနောက်ပိုင်းပါတီရေးစထောင်လာပြီးကြတဲ့ကသူတို့အရင်ဆုံးပြောတာလို့သူတို့အဲ့လိုပြောပါတယ်ဒါပေမဲ့ကျွန်တော်သိရသလောက်သူတို့ကကြိုတင်ပြီးတော့ဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းထဲမှာကလည်းစွတ်တော်တရတဲ့သူတို့ဟိုဆွဲထားတာမျိုးတွေ့ရကြရတယ်အဲ့တော့တကယ်ကဖက်ဒရယ်စနစ်မှာကစွတ်တော်ကနှစ်ယောက်ရှိရမယ်ပေါ့နော်အဲ့တော့ဒီအညီအမျှကိုသာပြုနိုင်တဲ့ဒီအခက်တော်တော်ဆိုတာလည်းပါရမယ်ဆိုတဲ့အခြေခံမျိုးတရရှိတယ်ဆိုတော့အဲ့ဒီအခြေခံသူတို့ရဲ့အခြေခံဥပဒေကိုတော့မူကြမ်းကိုတော့ကျွန်တော်ပြောကြတော့ဖတ်မကြည့်ရသေးဘူးသို့တော့အာဏာရပြီးတဲ့နောက်ပိုင်းမှာသူတို့ဒီဖက်ဒရယ်စနစ်ကိုတကယ်လိုလားပါတယ်တကယ်သဘောပေါက်ပါတယ်ဆိုသူတို့လုံနိုင်တဲ့စိတ်ကြရအများကြီးရှိတယ်ဥပမာခုနကကိုသန့်စင်ပြောသွားတယ်လို့ ကျွန်တော်တို့ရှမ်းပြည်နယ်တို့ရခိုင်ပြည်နယ်တို့မှာဝင်ကြီးချုပ်ကိုဝင်ကြီးချုပ်လောင်းကိုတမရယူတဲ့အခါမှာအဲ့ဒီမှာ NRD ပြည်နယ်မှာပြည်နယ်တော်မှာအနိုင်ရတဲ့တိုင်းရင်းသားပါတီတွေကတရားရောက်ကိုသူရေးဖို့အတွက်အဲတက္ကသိုလ်ပါတီနဲ့တက္ကသိုလ်တိုင်းရင်းသားပါတီနဲ့ပြီးနိုင်ပြီးတော့ရွေးလို့ရတယ်။ဒါကသမရရဲ့လုပ်ပိုင်ခွင့်ဖြစ်တာ哦။ဆိုတော့ဒါဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကတိုင်းရင်းသားတွေကိုဖက်ဒရယ်ကနေသူ့ဒေသတွေမှာသူ့အုပ်ချုပ်ပိုင်ခွင့်ကိုခွင့်ပြုတယ်ခွင့်ပြုခြင်းနဲ့စိတ်ဆန္ဒရှိတယ်ဆိုတာပေါ်ပြရရောက်တာပေါ့။အဲ့ဒီဟာလည်းသူတို့မလုပ်ခဲ့ဘူး။နောက်တစ်ခါကျွန်တော်တို့ဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာလည်းဒီမြန်မာနိုင်ငံလွတ်တော်အဖွဲ့ဥပဒေဆိုပြီးတော့ကျွန်တော်တို့ဘိုလ်ချုပ်ကင်မှုကိုပို့ပြီးတော့ဟိုချင်ရှားစေတဲ့အဲဒီဥပဒေတရားပြဋ္ဌာန်းတယ်။အဲဒီမှာဘာပါလဲဆိုရင်တွတ်တော်အဖွဲ့ထဲမှာကျွန်တော်တို့တက်ဆိုင်ရာတန်းဒေသကြီးပြည်နယ်ကတွတ်တော်ဥက္ကရာတွေကအဖွဲ့ဝင်ဖြစ်နေပါရပြီးတဲ့အခါကျတော့သူတို့ညှိနှိုင်းထားတဲ့ဆောင်ရွက်ချက်တွေကိုအကောင့်ထဲပေါ်ရမယ်ဆိုပြီးတော့ရေးဆွဲထားတယ်။နောက်တစ်ခါဒီညှိနှိုင်းဆောင်ရွက်ချက်တွေဆောင်ရွက်ဒီကြောင်ကိုတွတ်တော်ဖွဲ့ကိုကြံအစဉ်ခံရမယ်ဆိုတာမျိုးပေါ့လေ။ဒါတွေကကျွန်တော်တို့ဖက်ဒရယ်စနစ်ကိုနားမလည်တာလား။ဒါမှမဟုတ်နားလည်တော်လဲမပေးချင်တာလား။ဘိုးထုတ်ကန်ချင်တာလားလို့တံပြားကြည့်ကြရဖြစ်လာတာပေါ့
။ဟုတ်ကဲ့။
နောက်တစ်ခုကကျွန်တော်တို့ဒီနေရာဥပဒေပေါ့နော်။ဒီလွတ်မြလက်ဒီအိုင်းစီမံခံခွဲတဲ့ပြင်ဆင်တဲ့ဥပဒေကိုလည်းသူတို့ဒီ2018ခုစက်တင်ဘာ17ရက်နေ့ကပြဋ္ဌာန်းလိုက်တယ်။အဲ့ဒီမှာဆိုလို့ရှိရင်လေပြည်နယ်တွေမှာကကျွန်တော်တို့ဒီရေတော်တော်များများကအခုလက်ရှိလုပ်နေကြတယ်သို့တော်မြေပြင်ဌာနမှာကမြေလွတ်မြေလတ်မြေတိုင်းအဖြစ်နဲ့ပဲသင်ရပေါ့မှာဘာကြောင့်ဆိုတဲ့အခါကျတော့ဒေသတွေကမငင်းကန်းတဲ့အခါကျတော့ဘယ်မြေတိုင်းစီးဘယ်ဝန်ထမ်းမှမသွားနိုင်တဲ့ဒေသတွေကအဒီလက်လက်တွေမှာမြေပြင်မှာကတောင်တူရအလုပ်လုပ်နေကြတာအဲ့ဒါတွေလည်းကျွန်တော်တို့ဒီဒီအရာတွေကိုအမှတ်ထားတဲ့ရဲ့အပြင်မှာအာဒီမြေလွတ်မြေလတ်မြေတိုင်းဒုက္ခင်ခြင်းပြုပါလို့ဒီဟိုမတင်လို့ရှိရင်ပေါ့နော်အထက်ကိုမတင်လို့ရှိရင်ဒါကဝင်ရောက်ကျူးကျော်လုပ်ကြင်တယ်လို့သတ်မှတ်မယ်ဆိုပြီးတော့အဲထောင်တန်းနှစ်နှစ်ဒါမှမဟုတ်ဇန်ဝင်၅သိန်းအချမှတ်မယ်ဆိုပြီးတော့အဲ့လိုဥပဒေပြဋ္ဌာန်းလိုက်တာရှိတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရှိရင်လည်းတိုင်းနာဒေသတွေမှာတော်တော်လေးမပြေမနှက်ဖြစ်တယ်ပေါ့လေဒီအထူးသဖြင့်ပြည်နယ်တွေမှာများပါတယ်ဒီကိစ္စတွေကနော်အဲ့တော့ဆိုလိုချင်တာကအဲ့ဒီအချက်လက်တွေထောက်ပြီးတဲ့အခါကျတော့တိုင်းရာနိုင်ငံရေးပါတီတွေက NLD ဖက်ဒရယ်စနစ်ကိုကောင်းစွာနားမလည်ဘူးဆိုတိမဟုတ်နားလည်တယ်ဆိုရင်လည်းအဲပြည်ထောင်တဲ့ဒီတိုင်းရာဒေသတွေကိုဒီဖက်ဒရယ်အခွင့်အရေးတွေပေးတဲ့ဌာနမရှိဘူးလို့အဲ့ဒီလိုတုံ့တက်ကြပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါဦးတက်စင်တဲ့ဦးရထွန်းလီလိုက်ပါပါခဏနေလို့အောင်ခဲ့သွားရှင်တွေကျွန်တော်လည်းပြေးကြပါလေကိုလှမောင်ရှိပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကကိုလှမောင်တုံ့တက်ဆွေးနွေးမိန့်မြန်းလို့ရပါတယ်
ဟုတ်ကဲ့ပါဗျာကျေးဇူးအများကြီးတင်ပါတယ် NLD အခုဖွဲ့လိုက်တဲ့အပေါ်မှာဟိုစကားပြောသွားတဲ့အမြင်တွေရောကျွန်တော်ကြားတဲ့အမြင်တွေရောအများဆိုရင်တော့ဟိုတက်လို့ဖြစ်နေတာပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဟိုဒေါက်တာစုကြည်ဦးဆောင်တဲ့ပါတီဖြစ်တဲ့ကြောင့်တိုင်းသာပါတီလို့မမြင်ပါဘူးဦးဒုသမရဘဖြစ်ဖြစ်ဟလာဟိုမန်ဝန်ခံတမ်းပဲဖြစ်ဖြစ်ဘသူပဲဖြစ်တိုင်းခွန်တွေတွေပဲဖြစ်ဖြစ်တိုင်းသာလို့မမြင်ရတော့ပါဘူးအဲ့ဒါကတော့ပြဿနာတစ်ခုပေါ့နောက်တစ်ခုက NLD မှာရှိတယ် NLD ကစကားဟိုပြောတဲ့သူတွေလည်းသွင်းနေပြီးသွားပါပြီ NLD ကပူပေါင်းဆောင်ရွက်ဖို့မမြင်ဘူးပေါ့နော်အလားအလာအခုမမြင်သေးဘူးပေါ့ကျွန်တော်အနေနဲ့ကတော့ NLD ကိုပူပေါင်းဆောင်ရွက်စေချင်တယ်ဘာကြောင့်လဲဆိုတော့90နောက်ပိုင်း90မှာလဲဒီလိုပဲသမာမိဖွဲ့ပြီးတော့ပါတီတွေကိုရှောင်ပေးတာမျိုးလုပ်ခဲ့တယ်အခုပြည်ခိုင်ခွင့်ရတဲ့အဲ့တိုင်လုပ်နေပါတယ်အဲ့တော့ NLD ပြဿနာတစ်ခုက NLD ကဥမာနောင်ချိုးလို့နေရာပဲကြည့်ပြဥထုံးထုံးဟိပြိုင်မယ်ဆိုရင်ဥမာဥရထုံးလက်ရှိနေတယ်ဗျဒီကြားပြီးကိုရှောင်ပေးမလားဟလာကျွန်တော်တို့ဟိုကြားကောင်းအောင်ရှောင်ပေးမလားဆိုတဲ့ပြဿနာလည်း NLD မှာရှိပါတယ်တိုင်းသားတွေအနေနဲ့ကလည်းဟော NLD နဲ့ပဲမဟာမိတ်ဖွဲ့ကျင်မှာပေါ့ဒီခိုင်ချိုးနဲ့မဟာမိတ်ဖွဲ့ကျင်မယ်လို့ကျွန်တော်သိမှတင်ပါဘူးအဲ့တော့အခုပြဿနာကတော့ NLD အနေနဲ့တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့တချို့ဒေသတွေမှာရှောင်ပြီးတော့ဟလာယူကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့တင့်တယ်လို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ကျင်ပါလေဦးချစ်မြင့်ဆွေးနွေးလို့ရပါတယ်ခင်ဗျာမင်းမြန်လို့ရပါတယ်တူပေါ့
ဟုတ်ကဲ့ကျွန်တော်တို့ဟိုစစ်အာဏာရှင်စနစ်ကိုစစ်အာဏာရှင်စနစ်နဲ့ပုတ်ထုတ်နေတဲ့ကာလမှာကျွန်တော်တို့တိုင်းရင်းသားပါတီကျွန်တော်တို့ဒီမိုကရေစီခေါင်းဆောင်မှကြီးခဲ့ရတာကျွန်တော်တို့စစ်အာဏာရှင်ကိုဘုံရန်လူလို့သဘောထားခဲ့တယ်သူတို့အချင်းချင်းကိုမဟာမိတ်လို့သဘောထားခဲ့တယ်တကယ်တမ်းနေဒီပါတီကဥဆောင်ပြီးတော့ကျွန်တော်တို့ပြည်ပြည်သားအနိုင်ရတဲ့အခါတကယ်တမ်းပုတ်ထုတ်တဲ့အခါကျတော့တခြားကျွန်တော်တို့မဟာမိတ်လို့ပြောခဲ့တဲ့ပါတီတွေက အမလို့အမရကြီးတာကြီးဖြစ်ခဲ့ပါတယ်ဒါလည်းတဘာဝကြပါတယ်ကျွန်တော်တို့ဟိုဆွဲပိုက်တော့နေရာဖြစ်တော့ကျွန်တော်တို့ဒီနေ့ဒီစေအာနာရှင်စနစ်ကရှိပါသေးတယ်ဒါကိုလည်းကျွန်တော်တို့ကဘုံရံလူလို့တမောင်လေးနဲ့ပြောလို့မရပါဘူးအဲ့တော့ကျွန်တော်တို့ကအနူနီးနဲ့တိုက်နေရတဲ့အချိန်မှာတော်မဟာမိတ်ဆိုတာကြီးကလည်းတကယ်တော့ NDS ကျွန်တော်တို့ဟိုထဲမှာ NDS ရဲ့ပါရီဘက်မှာလည်းကျွန်တော်တို့မဟာမိတ်တရားငိုလိုပါပဲရှိပါတယ်ဒါမဲ့အမလို့အမရဖြစ်ကြတာတော့သဘာဝကျပါတယ်ပါတီကလည်း NDS ပါတီကလည်းသူပါတီတန့်ရှင်းရေးအတွက်လည်းလုပ်နေရပါတယ်ကျွန်တော်တို့နိုင်ငံရေးကိုလည်းရှေ့ဆက်သွားနေရပါတယ်တော့ရှိကိုလည်းစူးစမ်းနေရတဲ့အချိန်ကမှဒါရီကကျွန်တော်တို့သဘာဝကျတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဦးချင်းမြင့်အမြင်ဖြစ်ပါလေခင်ဗျာနောက်ထပ်သရရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါလေကိုစိုးဝေးမင်းများဆွေးနွေးလို့ရပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မင်းများကျင်ပါတယ်စင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်တွေ
ဟုတ်ကဲ့
ကျွန်တော်တို့ဟုတ်ကဲ့ဒီတန်ရင်းသားဆိုတဲ့ဒီဝေါ်ဟာရစကားလုံးကဘယ်အချိန်ကစပေါ်လာလဲဆိုတော့ကျွန်တော်ရှားလို့မသိဘူးပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့အစိုးရကမိုင်းကျန်းတွေဖြစ်တဲ့ဒီမှန်နှမ်းရတဲ့လို့ရာသီတစ်ခုရေတော်ပုံကျန်းတွေရခိုင်ရာသီတစ်ခုကျန်းတွေမှာတော့ဒီတန်ရင်းသားဆိုတဲ့စကားမရှိပါဘူးဒီတော့ကျွန်တော်တို့ဒီရာသီအဖြစ်ကဒီလူမျိုးစုနဲ့ပတ်သက်ပြီးဘာဖြစ်တယ်မှမသိရပါဘူး။ဒီမှာရာဟုပကံမဆိုင်တက်စကားမရဝေးတာဒီတစ်ခါလာပေါ်ကဒီတက်စကားနဲ့ပြောမှဖြစ်တယ်။ပြီးတော့ကျွန်တော်တို့ဒီကုန်းပေါင်းနောက်ဆုံးဒီစီဘောမင်းဟာဆိုရင်သူ့ရဲ့နေတော်ကဒီဘောဆိုဟာရဲ့ဒီဆန်ကပြပေါ့နော်။ဒီလိုဆိုရင်ကျွန်တော်တို့ဒီကုန်းပေါင်းတက်နဲ့ညီမတက်ပေါ့။အင်္ဂလိပ်ညီမဒုတိယစပွဲမှာဝတီကန်တိုက်ပွဲမှာအင်္ဂလိပ်တွေတက်ပြစ်သွားတာမှာတကယ်ရေဆိုင်တက်ခိုက်တက်ခဲတာကကျန်းစုံဝါရဲ့တက်ပြီးကဒီလိုအစ်ဟောအရေးတိကန်လာပြီးပြောနေတော့ဆိုတော့ကျွန်တော်တို့အကြောင်းလဲဒီစက်တိုင်းစက်တိုင်းလားဒီတိုင်းနာပြက်တာကိုပြောလာဒီမှာလိုက်လိုက်ရကနေကိုတို့အုံခံအင်္ဂလန်သွားတဲ့အခါမှာဒါအဲကျန်းစုံဝါတွေကဒီချမ်းကူကြတဲ့မိုင်းကြီးဆိုတဲ့ဒီလမ်းစာမျိုးဒီလိုကျအနာတင်းလာနေမှာဒီခေတ်ကြောင့်အဲဒီပြုခွင့်နဲ့ဆိုပြီးတော့ကိုလိုဒီလိုဒီမျိုးကြီးကြောင်းလဲဒီကြောင်းကြီးကြီးကြောင်းလဲကာလာမာဒီတန်ရင်းသားပြက်တယ်လို့ဆိုတာကဒါပယောကတစ်ခုညာလားဆိုတာသိကြပြီးစီပါလေ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကျေးဇူးများလေကျွန်တော်ねတိုတိုတို့လေးယင်ဖြေးပြီးစီကျေးဇူးများလေဥယျထုံးမဲ့ဖိတ်ခေါ်လိုက်ပါမယ်ခုနကနောက်ဆုံးမိတဲ့ကုစုဝေကမိသွားတယ်ဒီတန်ရင်းသားကိစ္စကသူတော့ရှောက်မြန်မာနိုင်ငံထဲမှာအကျက်တဲလို့ဖြစ်နေတော့ဒါကြီးကပယောကတစ်ခုလို့များဝင်နေလာတယ်ဥယျထုံးအမြင်တိုတိုတို့လေးယင်ဖြေးပြီးစီကျေးဇူးများလေ
ပြောကတော့မဟုတ်ပါဘူးဒါကိုမှန်မှန်ကန်ကန်ချင်းကပ်ပြီးတော့ဖြည့်ရှင်းပေးဖို့ပဲအရေးကြီးပါတယ်ဒီမှာတော့နှစ်ဖက်ကနားလည်မှုတွေကအခုလက်ရှိဟိုတူညီတဲ့နားလည်မှုတော့မရှိကြသေးဘူးလို့ထင်ပါတယ်သို့တော့ဖက်ဒရယ်စနစ်ကိုသွားမှသာလဲဖက်ဒရယ်စနစ်ကိုတည်ဆောက်မှသာလဲဒီကြေညာဖြည့်ရှင်းနိုင်မယ်ဆိုတဲ့အားလို့တော့ယူရီယာအားဖြင့်ဒီ NLD ရောပြည်ထောင်ချိုးရောတမတော်ရောတိုင်းရာပါတီရောဒီရောအဲ့ဒီပုံသဘောတူညီချက်တစ်ခုတော့ရရှိထားပြီလို့ကျွန်တော်နားလည်ယုံကြည်မိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်သရရှင်တူဆွေးနွေးထားတဲ့ကိုလမောင်ဆွေးနွေးထားတဲ့ချက်တစ်ချက်ပါအဲ့ဒါတော့ဒီ NLD ပါတီကဒီသူတို့မှာတိုင်းသားခေါင်းဆောင်တွေလည်းရှိတယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကုသတေကိုကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းတောက်လျှောက်ပြောနေတာကပြောမယ်ဆိုရင်သူတို့ဟာဗမာပါတီမဟုတ်ဘူးပြောင်းစုတိုင်းသားတွေအားလုံးကိုကုစားပြုတဲ့ပါတီဖြစ်တယ်ဆိုတော့ကရှမ်းပြည်နယ်ရခိုင်ပြည်နယ်မှာသူတို့ရဲ့ဒီရှမ်းတိုင်းသားတွေရခိုင်တိုင်းသားတွေဒီလိုကုစားရေးဒီလိုခေါင်းဆောင်တွေရှိတယ်ဆိုတာအမြဲပြောပါတယ်ပြောင်းစုပါတီဆိုတဲ့ဟာမျိုးတကယ်ပဲဟုတ်ပါလားကုသတေမြင်သိချင်ပါတယ်
ကျွန်တော်ရဲ့အတွေ့အကြုံကပြောလို့ရှိရင်ကျွန်တော်တို့ဒီလိုပေါ့နော်ပါတီကနေပြီးတော့ကျွန်တော်မဆလာခေပေါ့ဗျာမဆလာခေမှာဆိုလို့ရှိရင်မဆလာပါတီကအဲ့လိုပဲကျွန်တော်တို့ဟိုတိုင်းသားဒီမျိုးစုတွေအများကြီးကနေပြီးတော့သူတွေကိုကောင်းကောက်ရွေးပြီးတော့သူတို့ပါတီဝင်လို့လုပ်ပြီးတော့အင်ဂျီပူပြီးတော့ကျွန်တော်တို့ပြည်အောင်စုရဲ့ခံလာရင်မှာတက်ပြီးတော့သူတို့အောင်ဝဲခံလာရေးရှိပါတယ်ဒါကြီးကပြောလို့ရှိရင်တော့ဒီလိုတိုင်းသားဒီမျိုးစုတူတူပဲဖြစ်ပေါ့ဗျာအဲ့ဒီရွေးကောက်ထားတဲ့သူတွေဒီကောက်ထားတဲ့လူတွေကသူတို့ပါတီရဲ့ဝင်တာနဲ့သူတို့ပါတီကတိုင်းသားရဲ့အားလုံးကိုစားပြုလို့ပြောလို့မရပါဘူး။ဒါကြောင့်လဲဆိုအခုလက်ရှိရှိနေတဲ့သက်သေမှာပဲကြည့်ပါကျွန်တော်တို့ဟိုကျွန်တော်မွန်ပြည်နယ်မှာဖြစ်ခဲ့တဲ့သက်သေမှာချောင်းတုံတော်ကဖြစ်ခဲ့တဲ့သက်သေမှာအခုကရားပြည်နယ်မှာဖြစ်ခဲ့တဲ့ကျွန်တော်ဘလို့သို့ထုဖြစ်ခဲ့တဲ့သက်သေမှာအဲ့ဒီသက်သေမှာ NLD ပါတီထဲမှာရှိနေတဲ့တိုင်းသားတွေဟာအဲ့ တိုင်းနာဒီတိုင်းမှာဖြစ်ခဲ့တဲ့ပြဿနာတွေဘယ်လိုဖြေရှင်းခဲ့ပါလဲတကယ်တော့အန်အယ်ဒီပါတီကစမှတ်ဆက်တဲ့မူဝါဒရရတာဖြေရှင်းခဲ့ပြီးတော့အပြင်းအထန်တိုင်းဟိုကရမှာဆိုလို့ရှိရင်ရေးစတဲ့ပတ်သက်ပြီးတော့ဆန်းစီဆန်းစီမူဆောင်ချမှုတွေဖြစ်ခဲ့တယ်မုန်းကြီးနေမှာဆိုလို့ရှိရင်လည်းဒီလိုပဲတိုင်းနာရဲ့လူလားချက်ကိုစန့်ကျင်ပြီးတော့ဒီတရားကိုပူကြောက်ဆန်းတရားဆိုပြီးတော့အ ီပါတီကနေပြီးတော့သူတို့လူလာတဲ့ခေါင်းဆောင်တင်ပြီးတော့အစိုးရဖွဲ့ဒါနဲ့ဒီနေ့အချိန်ထိရခိုင်ပြည်မှာဖြစ်နေတဲ့တပ်နာနဲ့ပတ်သက်ပြီးတော့ပြည်သူတော်မှာရခိုင်လေးရရခိုင်နဲ့ပတ်သက်တဲ့ရခိုင်ကသူတို့ကူတယ်ရရခိုင်ကြီးဆိုင်နဲ့ပတ်သက်ပြီးတင်လို့ရှင်အနေနဲ့ပေးချခံရတယ်အဲ့လိုပဲရှမ်းပြည်နယ်မှာလည်းအဲ့လိုဖြစ်တယ်အဲ့တော့ရခိုင်NLD ပါတီမှာရှိနေတဲ့တိုင်းရင်းသားတွေဟာသူတို့တိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးဆိုတာရန်ထင်ရှားပါတယ်။ဒါကြောင့် NLD ပါတီဟာတိုင်းသားတွေအလုံးကိုစားပြီးလို့ကျွန်တော်ပြောချင်ပါ
တယ်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်။10မိနစ်လောက်တော့ချိန်ရပါတယ်။ခုနဦးချင်းမြင့်ပြောထားတဲ့ကိစ္စပါ။ဦးချင်းမြင့်ကပြောတာကတော့လက်ရှိမြန်မာနိုင်ငံခြေရင်းကစစ်တအုပ်ချုပ်မှုကကြီးနေတော့မယ်တဲ့။ NLD ပါတီမှာလည်းပါတီထဲမှာသူရဲ့မဟာမိတ်တွေတော့ရှိတယ်။ဒါပေမဲ့မချေနှက်မှုတွေကတော့ရှိနေရဆိုတာသူတို့နားလေတယ်။ဒါပေမဲ့တစ်ဖက်မှာ NLD ကိုနားလည်မှုပေးဖို့လိုတယ်။အခုဖြစ်နေတဲ့ကိစ္စတွေကသဘောကျကျဖြစ်နေတာပါဆိုပြီးတော့ပြောပါတယ်။ကိုသက်စင်လက်ခံပါလား။အဲ့ဒါနဲ့ပတ်သက်လို့
ဟုတ်ကျွန်တော်တို့က NLD ပါတီကိုနားလည်ပါတယ်ဒါပေမဲ့ NLD ပါတီကတိုင်းရင်းသားကိုနားလည်ဖို့ပဲလိုပါတယ်။ဒါကြောင့်လဲဆိုရင်ဒီနိုင်ငံဟာတိုင်းရင်းသားတွေနဲ့ဗမာတွေပါဝင်တိုင်းရင်းသားလူမျိုးစုအလုံးနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုဖြစ်တဲ့အတွက်အားလုံးကဓာတ်မြေကြီးရှိရပါမယ်။အားလုံးကတက်မဲ့ကြောက်ဓာတ်မြေကြီးသဘောထားပါမယ်။အပြန်နဲ့နားလည်လို့ရှိမှသာလေကျွန်တော်ကငင်းရက်နဲ့လူမျိုးတဲ့ဒီလိုရှိနိုင်ငံတော့ထူထောင်နေတော့ဒါကြောင့်မလို့ကျွန်တော် NLD ပါတီတခုလေးကိုကျွန်တော်နားလည်မပေးဘူးမလို့ပါ NLD ပါတီကလည်းတိုင်းသားတွေကိုနားလည်မပေးဘူးလို့ပါကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လီလိုက်မှာပါဝင်ဆွေးနွေးပြီးတဲ့ဥသက်စင်ဦးရဲ့ထွန်းနဲ့ကျန်တဲ့သရော့ရှင်အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်ရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ကပြီးပါခင်ဗျာ
တင်တင်ဆက်သူကိုသားညုံနဲ့တူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဓာတ်ရည်လိုက်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအင်္ဂါညဓာတ်ရည်လိုက်အစီအစဉ်ကိုမနေ့ပြန်ဗုဒ္ဓဖူးနေ့မနေ့ခင်းပါလဲတစ်လှည့်ပြန်ပြီးထုတ်လည်ပေးပါမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အင်္ဂါညရဲ့အစီအစဉ်ဒီမကြခင်အဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တစ်လှည့်ပြောပြပေးပါဦးရှင်။
အမေရိကန်လေကြောင်းတိုက်ခတ်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကသေဆုံးသွားတဲ့အီရန်ထိပ်တန်းတပ်မတော်ကာဆမ်ဆိုလီမနီရဲ့ဇာပနာအခမ်းအနားမှာလူနေမိလို့သေဆုံးသူ40ရှိပြီးတော့ဒဏ်ရာရသူ100ကျော်ရှိတဲ့အကြောင်းအီရန်နိုင်ငံပိုင်တရင်ကတိကနေကြေညာပါရယ်ဆိုလီမနီရဲ့အလောင်းကိုဇာတိမျိုးဖြစ်တဲ့ကာမန်မှာမြေမချခင်လုပ်တဲ့ဇာပနာအခမ်းအနားကိုထောင်ပေါင်းများစွာတော့အီရန်ပြည်သူတွေတက်ရောက်လာတာပါဆိုလီမနီရဲ့ဇာပနာအခမ်းအနားကိုတီရန်အိုမန်နဲ့အာဗတ်မျိုးတွေမှလည်းဒီသတင်းမှတ်တဲ့အတီးတီးကျင်းပါခဲ့ပါတယ်ခုလိုလူနေမိပြီးတော့သေဆုံးမှုတွေရှိခဲ့တဲ့အတွက်အလောင်းမြေချမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းအဆိုရသတင်းကကြေညာပါတယ်။အမေရိကန်ရဲ့လက်ချက်ကြောင့်ဆိုလီမနီသေဆုံးခဲ့တဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ကလည်းအလားတူတာမြန်ဆောင်ရွက်မယ်လို့ပြောဆိုထားတဲ့အတွက်ဒေသတွေပဋိပက္ခတွေကြီးထွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။တခါအီရန်နိုင်ငံခြားရေးဝန်ကြီးကသူတို့ရဲ့ထိတ်တန့်တပ်မှုကြီးကိုအမေရိကန်ကလှုပ်ကြံခဲ့တဲ့လို့ရဲ့အပေါ်ပြင်းပြင်းထန်ထန်လက်တော့ပြန်မယ်လို့ဒီကနေ့ပဲထပ်ပြီးတော့သတိပေးပါရယ်။တီရန်နိုင်ငံရဲ့ဆွေးနွေးပွဲကြီးမထဲမှာအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကအခုလိုသတိပေးလိုက်တာပါ။အမေရိကန်အနေနဲ့သူ့ရဲ့မစင်မချင်လို့ရတဲ့ထိတ်ခိုက်နစ်နာမှုအပြင်းထန်ဆုံးဖြစ်မဲ့နေရာနဲ့အချိန်တွေမှာထပ်တူကြတဲ့တံမြန်အကျိုးခံစားစေရမယ်လို့လည်းဝန်ကြီးဇာရီဖ်ကသတိပေးသွားတာဖြစ်ပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြံနာမှုမှာလွှတ်တော်ကသမန်စာထုတ်ဆင့်ခွင်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ကပြောလိုက်ပါတယ်။ဒီနှစ်ထဲကျင်းပဖို့ရှိနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဖက်ဖြစ်နိုင်ခြင်းရှိတဲ့သူ့သမ္မတဟောင်း Joe Biden ကိုစုံစမ်းပေးဖို့ယူကရိန်းကိုသမ္မတ Trump ကဖိအားပေးခဲ့သလားဆိုတဲ့အထက်လွှတ်တော်ကြံနာမှုမှာ John Bolton ကထွက်ဆိုချက်တွေကို Democrat မတ်တွေရမယ်အလားအလာတွေရှိနေပါတယ်။ဒီကြံနာမှုမှာသမ္မတ Trump ရဲ့အဓိကအကြံပေး၄ဦးထက်ကတဦးဖြစ်တဲ့ဘောလ်တန်ကိုစင်ခေါ်ဆွေးနွေးတဲ့လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုထားတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Dexter Wilwood ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်ဗုဒ္ဓဖူးနေ့မနေ့ခင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။Thank you.
This program has come to you from the Voice of America, Washington. Welcome.